Welcome to the Voice of America in Burmese.
ငါညညမှာဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American သံဃာ၄ဇွန်လ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ31 32 51နဲ့လိုင်းနိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုမမစင်အောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။မေဂန်ပြည်အောင်စုမှာမေလ25ရက်နေ့ကရဲကဖမ်းဆီးထားစဉ်လူမျိုးမျိုးသား George Floyd တေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးလူမျိုးရေးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်တဲ့လုပ်ရည်တွေကိုစန့်ကျင်တဲ့အနေနဲ့ Washington မြို့တော်ပါဝင် American နိုင်ငံတဝန်းကတခြားမြို့တွေနဲ့ကမ္ဘာတဝန်းမှာပါမနေ့စနေနေ့ကလူထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲတွေအတွင်းမှာလူမျိုးရေးတရားမျှတမှုရှိဖို့နဲ့ရဲတပ်ဖွဲ့အတွင်းမှာစနစ်တကျပြည်ပြန်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့ကြပြီး George Floyd တေဆုံးခဲ့ချိန်ကစပြီးတော့အဲ့လိုတောင်းဆိုတဲ့ဆန္ဒပြပွဲတွေဟာလည်း American နိုင်ငံတော်မှာနေတိုင်းကိုစတိုက်ဖြစ်နေခဲ့တာပါ New York, Chicago, San Francisco, Minneapolis နဲ့တခြားမြို့တွေပါဝင်ကမ္ဘာတဝန်းကဆန္ဒပြပွဲတွေအတွင်းမှာပါဝင်ကြတဲ့လူအကုန်လုံးကလည်းအားလုံးတစုတစည်းရဲ့ရှိရဲ့ဆိုတာကိုပြသတဲ့အနေနဲ့George Floyd မတည်ဆုံးနေနောက်ဆုံးပြောသွားတဲ့ I can't breathe ကျွန်တော်အသက်ရှိလို့မရတော့ဘူးဆိုတဲ့ချွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ Washington မှာလည်းမနေ့ကရာသီဥတုပူပြင်းတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာအင်မီတော်ပါဝင်လွှတ်တော်နဲ့အမျိုးသားရင်မြင်တစ်ဝိုက်မှာလူတွေတောင်းနဲ့ချီပြီးတော့ငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြပါတယ်များ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကပြုလုပ်ခဲ့တဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲအတွင်းဟစ်တက်ဖော်ဝင်14ယောက်ဒဏ်ရာရသွားတဲ့အပေါ်မှာအံ့ဩတုန်လှုပ်မိပြီးတော့ဒါဟာလုံးဝလက်ခံနိုင်စရာမကောင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့လန်ဒန်ရဲတပ်ဖွဲ့ကြီးကခရစ်စတိုဒိတ်ကဒီနေ့ပြောလိုက်ပါတယ်။ဘယ်ကန်ပြည်တော်စုမီနီယာပလစ်မြို့မှာလူမျိုးမျိုးသား George Floyd ပြေဆုံးမှုနဲ့ပတ်သက်ပြီးရဲတွေရဲ့ရက်စက်တဲ့လုပ်ရည်တွေပေါ်မှာကန့်ကွက်တဲ့အနေနဲ့လူတွေထောင်နဲ့ချီပြီးတော့လန်ဒန်မြို့မှာမနေ့ကစုဝေးဆန္ဒပြခဲ့ကြတာပါ။မနေ့ကဆန္ဒပြပွဲမှာအများအပြားအေးအေးဆေးရှိခဲ့ပေမဲ့လည်းဆန္ဒပြတဲ့သူအနည်းငယ်ကတော့ရဲတပ်ဖွဲ့နဲ့ခိတ္တထိတ်တိုက်တွေ့တာရှိခဲ့ပါတယ်။မနေ့ညနေပိုင်းကလန်ဒန်မြို့အလယ်ပိုင်းမှာဆန္ဒပြတဲ့သူအနည်းစုဟာရဲတပ်ဖွဲ့ဝင်တွေကိုကြမ်းဖက်တိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်အလွန်ပဲဝမ်းနဲ့စိတ်မကောင်းဖြစ်မိကြောင်းဒီဖြစ်ရကြောင့်ရဲတပ်ဖွဲ့ဝင်14ယောက်ဒဏ်ရာရခဲ့ပြီးတော့ဒီအတွက်အံ့ဩတုန်လှုပ်မိပြီးတော့ဒါဟာလုံးဝကိုလက်ခံနိုင်စရာမကောင်းဘူးလို့လည်းလန်ဒန်ရဲတပ်ဖွဲ့အကြီးအကဲကသူ့ရဲ့ချင်းကြားချက်ထဲမှာပြောထားပါတယ်။ဒီတရမအစောပိုင်းတုန်းကလည်းဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်13ယောက်နဲ့ရောက်သွားခဲ့ပြီးတော့ဖမ်းဆီးမှုတချို့လည်းလုပ်ခဲ့တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။မနေ့ကတော့ရဲတပ်ဖွဲ့ဝင်တယောက်ဟာမြင်းပေါ်ကပြုတ်ကျခဲ့တာကြောင့်ဆေးရုံတင်ထားတာကြောင့်နဲ့ဒါပေမဲ့အသက်အန္တရာယ်တော့မရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။လန်ဒန်မှာဒီနေ့လည်းဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားပြီးတော့ဗိုင်းရပ်စ်ကူးစက်မှုပြဿနာရှိနေတာကြောင့်ဆန္ဒပြတဲ့သူတွေအနေနဲ့သူတို့ရဲ့သဘောထားအသံတွေကိုချားနိုင်ဖို့အတွက်ဒီနီလန်းကိုမသုံးဘဲအခြားနီလန်းတစ်ခုကိုပြောင်းသုံးကြဖို့ကိုလည်းလန်ဒန်ရဲတပ်ဖွဲ့အကြီးအကဲကပြောကြားထားပါတယ်ခင်ဗျာ။ American ပြည်ထောင်စုမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ် African American လူမဲမျိုးသားတွေဆုံးမှုနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာလည်းလူသားစင်ပေါင်းများစွာဟာ American ကောင်စစ်ဝင်ရုံးရှိမှဒီနေ့တွားရောက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာအဓိကအဖြစ်တော့ဟောင်ကောင်မှာတွားရောက်ပြီးတော့ကြောင်းတက်နေကြတဲ့နိုင်ငံတကာကကျောင်းသားတွေနဲ့ဟောင်ကောင်ရဲ့လူခွင့်ရေးအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Social Democrat အဖွဲ့ဝင်တွေဖြစ်ကြပါတယ်။ဆန္ဒပြတဲ့သူတွေဟာမိုးရီရွာနေတဲ့ဂျာမာပဲ George Floyd ရဲ့ဓာတ်ပုံလေးနောက်လူမဲတွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုပြီးရေးထားတဲ့စိုင်းဘုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါပြီးခဲ့တဲ့မေလ25ရက်နေ့ကအမေရိကန်မှာ George Floyd တေဆုံးသွားပြီးကလေးကကမ္ဘာတော်မှာ virus ကူးစက်မှုတွေရှိနေတဲ့ကြားကပဲလူမျိုးရေးမမျှတမှုတွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်လာခဲ့တာပါရဲတပ်ဖွဲ့ရဲ့ရက်စက်တဲ့လုပ်ရည်တွေပေါ်မှာဆန္ဒပြတာတွေအမေရိကန်နိုင်ငံတော်မှာဖြစ်ခဲ့ပြီးတဲ့နောက်ဥရောပနဲ့ဟောင်ကောင်အပါအဝင်တခြားအာရှနိုင်ငံတွေမှာလည်းလူတွေထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတအင်ပီရိုရှေ့ကဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကလူစုခွဲရှင်းလင်းဖယ်ရှားဖို့အတွက်သူအမိန်ပေးခဲ့တာမဟုတ်ဘူးလို့အမေရိကန်ရှင်းနေချုပ်ဝီလျံဘားကပြောလိုက်ပါတယ်။အင်ပီရိုရှေ့လာဖေးရဲ့ရင်မြင်ကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံပေမဲ့ဒီမိန့်ကိုသူပေးခဲ့တာမဟုတ်ကြောင်း AP သတင်းဌာနနဲ့တောက်ကြနေကတွေးဆမေးမြန်းကမှာအမေရိကန်ရှေ့နေရုပ်ကပြောလိုက်ပါတယ်။အဲ့ဒီဗန်းညာမှာလာရောက်ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ရှေ့နေရုပ်ကမိန့်ပေးခဲ့တာဖြစ်တယ်လို့သမားအင်ဂျီရောနဲ့တခြားလူတွေကထပ်တလဲလဲပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ရှေ့နေရုပ်ကအသေးစိတ်ရှင်းပြခဲ့တာဖြစ်ပါတယ်။လူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုလူစုခွဲပြီးတိတ်မကြားခင်မှာပဲသမားဒေါ်နယ်ထရမ့်ရှေ့နေရုပ်အစိုးရအဖွဲ့ဝင်အနေနဲ့အကြံပေးတချို့ဟာရင်းမြစ်ကိုဖျက်ဆီးပြီးတော့ ဆန္ဒပြပွဲတွေအတွင်းမှာထိခိုက်သွားတဲ့အဲ့နာကခွင့်ရဖျားเจ้าကိုသွားပြီးတော့အဲ့ရှိမှာဓာတ်ပုံရိုက်ခဲ့ကြပါတယ်။ဒီလိုရဲ့ပုံမှာသူ့ရဲ့ Republican Party တဲကလူတချို့နဲ့ Trump အစိုးရလက်ထက်ပထမဆုံးကာကွယ်ရေးဝန်ကြီးဖြစ်တဲ့ဂျင်မက်ဒစ်အပါအဝင် American စစ်တပ်ထိပ်ပိုင်းခေါင်းဆောင်ဟောင်းတချို့ကလည်းအကြီးအကျယ်ဝေဖန်ပြစ်တင်ခဲ့ကြပါတယ်။ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9သန်းနီးပါးရှိနေပြီးသေဆုံးသူ4သန်းနီးပါးရှိလာတဲ့အချိန်မှာလက်တင်အမေရိကန်နိုင်ငံတွေဖြစ်တဲ့ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေမှာရောဂါကူးစက်မှုနဲ့သေဆုံးမှုကပိုများလာနေပါတယ်ကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံမှာတော့ရောဂါကူးစက်ခံထားရသူ9သန်းနီးပါးနဲ့သေဆုံးသူ3သန်းကျော်နေပြီဖြစ်ပါတယ်တခြားဥရောပနိုင်ငံတွေဖြစ်တဲ့အီတလီ၊ပြင်သစ်နဲ့စပိန်တို့မှလည်းသေဆုံးမှုတွေမြင့်တက်နေစေဖြစ်ပါတယ်။လက်တင်အမေရိကတစ်ခုလုံးအတိုင်းအတာနဲ့ကူးစက်သူစုစုပေါင်း1,200,000+နဲ့သေဆုံးသူ6,000+ကျော်ရှိရပါ။မက္ကဆီကို၊ပေရူးနဲ့အီကွေဒေါနိုင်ငံတွေမှာကူးစက်မှုတွေဒုလာနေသလိုချီလီနိုင်ငံမှာပြီးခဲ့တဲ့အပတ်အတွင်းသေဆုံးမှုတွေဟာ90,000+ကျော်မြင့်တက်ခဲ့ပါတယ်။ဘရာဇီးလ်နိုင်ငံကတော့ကမ္ဘာမှာ COVID-19 ကူးစက်မှုဒုတိယအများဆုံးဖြစ်ပြီးကူးစက်ခံထားရသူ6,000+နဲ့သေဆုံးသူ3,500+ကျော်ရှိတယ်လို့Johns Hopkins Coronavirus သုတေသနစင်တာတင်းငူနေနေစီးရင်တွေရသိရပါတယ်။နိုင်ငံရေးသဘောထားကိုက်ညီမှုမရှိတာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေဘရာဇီးလ်နှုတ်ထွက်မယ်လို့သမ္မတဂျဲဘောဆိုနာရိုကတောက်ကြံလေးကချင်းချောက်ပြောဆိုထားတာပါ။ COVID-19 ကာယောဂါနဲ့ပတ်သက်လို့ WHO ကတရုတ်နိုင်ငံဘက်ကကူညီရည်တည်ပေးနေတယ်လို့ American သမ္မတဒေါ်နယ်ထရမ့်ကဆွဆွဲပြောဆိုထားပြီးတော့ WHO အဖွဲ့ဝင်အဖြစ်ကနှုတ်ထွက်ကြောင်းနဲ့ရန်ပုံငွေတွေရဆိုင်မှာဖြစ်ကြောင်းလည်းလွှင့်ခဲ့တဲ့သတင်းပတ်တွေအတွင်းကကြေညာထားပါတယ်။ဥရောပတလွာကာယောဂါရိုက်ခတ်မှုကိုအကြီးအကျယ်ကြုံနေရပေမယ့်အသွားအလာနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်ပေးနေပြီလည်းဖြစ်ပါတယ်။နေဆက်ဒေသအလုံးကိုတော့အစောဆုံးခရီးသွားရာတွေအစားဖြစ်တဲ့ဇူလိုင်လလောက်ကိုပြန်ဖွင့်နိုင်မယ်လို့မျှော်မှန်းထားကြောင်းဥရောပသမဂ္ဂအဖွဲ့ကစနေနေ့ကပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရတဲ့အာရှနိုင်ငံတွေရဲ့ဖိလစ်ပိုင်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အတူတူလူနာသက်955ရောင်းနဲ့စုစုပေါင်းကတော့21,000+ကျော်ရှိတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့သေဆုံးသူ9ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ1,000+ကျော်ရှိပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ဒီကနေ့ TP လူနာသက်8ယောက်တွေ့ရတဲ့အတွက်ကူးစက်သူစုစုပေါင်း3,100+ကျော်နဲ့သေဆုံးသူ58,000+ရှိပါတယ်။ကူးစက်မှုအသစ်တွေက UAE နိုင်ငံ၊ကူဝိတ်နဲ့အိန္ဒိယနိုင်ငံတွေကပြန်လာတဲ့စောင့်ကြည့်ထားတဲ့လူနာရေးထဲမှာတွေ့ရပါမလေးရှားမှာကာယောဂါကာလာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုလာမယ့်ဗုဒ္ဓဟူးနေ့ကစပြီးတော့ပြန်ဖွင့်ဝင်ပြီမှာဖြစ်ပါတယ်။၃လနီးပါးအသွားလာတွေကန့်သက်ထားပြီးတဲ့နောက်နိုင်ငံတွင်းခရီးသွားလာခွင့်ကိုပြန်ခွင့်ပြုမှာဖြစ်ပေမဲ့နေဆက်တွေကိုတော့ဆက်ပြီးတော့ပိတ်ထားမှာဖြစ်ပါတယ်။ COVID-19 ကာယောဂါကိုထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းနဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့စတင်လှုပ်ဆောင်တော့မှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်မဟူဒညာစင်ကဒီကနေ့ရုပ်သံမိန့်ခွန်းမှာပြောကြားခဲ့ပါတယ်။မလေးရှားမှာပြီးခဲ့တဲ့လကလေးကကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ငန်းတွေကိုတဖြည်းဖြည်းပြန်ဆနေရပါ။လက်ရှိယောဂကုသခံထားရသူ 8,300 ကျော်နဲ့တိတ်ဆုံးသူ 118 ယောက်ရှိပါတယ်ရှင်။မြန်မာနိုင်ငံမှာဇွန်လ6ရက်နေ့ကကိုဗစ် -19 တက်ခွဲနမူနာ1,934ခုကိုစစ်ဆေးခဲ့ရမှာအတီးပြူလူနာအသစ်မရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဇွန်လ9ရက်နေ့မနေ့ပိုင်းကအထုတ်ပြန်ခဲ့ပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံမှာ COVID-19 အတီးပြူလူနာစုစုပေါင်း240မှာပြည်လည်သက်သာလာသူက156ဦးနဲ့သေဆုံးသူ6ဦးရှိပါတယ်။အခုအခါမြန်မာနိုင်ငံတွင် COVID-19 ထက်ခွဲစစ်ဆေးမှုတွေကိုရန်ကုန်နဲ့မန္တလေးပြည်မော်လမြိုင်မှာလည်းတိုးချဲ့လှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနနဲ့စီးသုတေသနဦးစီးဌာနတို့ကရန်ကုန်မှာဓာတ်ခွဲနမူနာစစ်ဆေးမှုတွေလှုပ်ဆောင်နေပြီးမန္တလေးနဲ့မော်လမြိုင်မြို့တွေမှာတော့ပြည်သူ့ကျန်းမာရေးဆိုင်ရာဓာတ်ခွဲဌာနနှစ်ခုကဓာတ်ခွဲနမူနာစစ်ဆေးမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။မလနောင်ပိုင်းကစပြီးဇွန်လ9ရက်နေ့အထိမြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲစစ်ဆေးမှုပေါင်း 38,000 ကျော်လှုပ်ဆောင်ခဲ့ပြီးဆောင်ကြည့်လူနာပေါင်းက9,200ကျော်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ဝန်းသဘာဝမျိုးစိတ်တွေနဲ့ပတ်ဝန်းကျင်ထင်းပင်းရေးလုပ်ငန်းတွေမှာအဟန့်အတားတွေကြုံတွေ့နေရတယ်လို့ တဘာဝပါဝင်ခြင်းထိန်းသိမ်းရေးသမားတွေကပြောပါတယ်အထူးသဖြင့်ဘရာဇီးလ်နိုင်ငံပါဝင်လက်တဲ့အမေရိကန်နဲ့တောင်အမေရိကန်ဒေသတွေကအမြဲတမ်းသစ်တော်တွေနဲ့မျိုးတုံးလူနီးပါးဖြစ်နေတဲ့တရိษံတွေကိုကယ်တင်ရေးအခက်အခဲတွေတွေ့နေရတာပါဧပြီလလေကစပြီးတော့ဘရာဇီးလ်အစိုးရကတဘာဝထိန်းသိမ်းရေးတည်တော်ကြီးတွေကိုအများပြည်သူရောသုတေသနပညာရှင်တွေပါတွားရောက်ခွင့်ပိတ်ထားတာပါဒါပေမဲ့တရားမဝင်တည်ထုတ်လို့သူတွေနဲ့တော်လိုက်မုတ်ဆိုးတွေရဲ့လှုပ်ရှားမှုတွေကိုတွေ့နေရတာကြောင့်မျိုးတုံးလူဖြစ်နေတဲ့တဘာဝလေးကိုကယ်တင်နိုင်ဖို့အခွင့်အရေးလက်လွတ်သွားမဲ့အခြေအနေကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကစိုးရိမ်နေတာလည်းဖြစ်ပါတယ်ကွာတင်မာလာနိုင်ငံမှာဆိုရင်အစိုးရကမိသက်သမားတွေကိုကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးမှာအသုံးပြုနေရတာဖြစ်တဲ့အတွက်တစ်တော်တွေကိုစောင့်ကြည့်ပေးနေတဲ့ဌာနတိုင်းရင်းသားတွေဟာဆယ်စုနှစ်နှစ်စုအတွင်းအပြင်းထန်ဆုံးဖြစ်တဲ့တော်မီတွေကိုငြိမ်သက်နေရပါတယ်။တော်မီအများစုဟာလူတွေကတရားမဝင်ကျွမ်းဝါမွေးမြူလိုတာကြောင့်ညရာရှင်းလင်းတဲ့ရှုံးမီးတွေဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ကမ္ဘာတဝန်တခြားဒေသတွေမှာလည်းအလားတူခက်ခဲပြီးရင်ဆိုင်နေရတဲ့အခြေဒီပေါ်နိုင်ငံမှာအသွာလာပိတ်ထားတဲ့ကာလအတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတိုးဥယျာဉ်ကြီးတွေထဲမှာတရားမဝင်တိုက်ခိုးထုတ်မှုအပါအဝင်တတော်ရာဇဝတ်မှုနှစ်ဆမြင့်တက်လာတယ်လို့အစိုးရနဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးရမုံငွေအဖွဲ့ကပြောပါတယ်ရှင်ဒေါက်တာရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့ဒရင်ဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမကစုမမရှင်။အမေရိကန်ပြည်တော်စုကလူမှုဆန္ဒပြပွဲတွေမှာမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ဒရင်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအပေါ်မြန်မာဒရင်သမားတွေရဲ့အမြင်တွေကိုပြောပြပေးကြပါရစေ။ရဲတပ်ဖွဲ့ကဖမ်းဆီးရာကအာဖရိကန်အမေရိကန်လူမဲအမျိုးသားဂျော့ဂျ်ဖလိုက်တည်ဆုံးခဲ့ရတဲ့အပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေတာအခုဆိုရင်သတင်းနှစ်ပတ်နီးပါးရှိလာနေပါပြီ။အမေရိကန်မျိုးကြီးတော်တော်များများမှာလူပေါင်းထောင်တောင်းချီပြီးဆန္ဒပြနေတဲ့အတွက်လေအမေရိကန်မှာသာမကနိုင်ငံတကာမှာပါထိတ်တန့်သတင်းဖြစ်နေတဲ့ဒီဖြစ်ပျက်ပေါ်မှာမြန်မာသတင်းသမားတွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြတာပါအခုလိုမျိုးတိုင်းပြည်တစ်ခုရဲ့အရေးကြီးတဲ့ဖြစ်စဉ်တစ်ခုကိုတင်ပြတဲ့အခါမှာမီဒီယာတွေရဲ့အခန်းကဏ္ဍကအရေးကြီးသလိုဗတ်လိုက်မှုကင်းမှုလိုတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှုတစ်ကိုမြင့်ကျော်ကသုံးသပ်ပါတယ
်ဒီလိုအတိအကျနဲ့ဖြစ်တဲ့အချိန်မှာသတင်းမီဒီယာရေးပြမှဖြစ်နေတဲ့ကိစ္စတွေအဲ့ဒါတွေကိုတောင်းဝန်ရှိတဲ့လူတွေသိဖို့လည်းအရေးကြီးတယ်ဥပမာရေးတက်ဖွဲ့တွေဘယ်လိုကင်တွေ့တယ်စသဖြင့်အဲ့လိုဟာတွေကိုလည်းမီဒီယာကမှတ်တမ်းတင်ရတယ်သူတို့ရဲ့တောင်းခံမှုတွေမှတ်တမ်းတင်ရတယ်အဲ့ဒီအပိုင်းတွေကလည်းတကယ်အရေးကြီးတယ်လို့မြင်တယ်ဟောကျွန်တော်မြင်တာတော့တချို့သတင်းမီဒီယာတွေကပါတီတွေနဲ့နှီးဆက်တာတွေရှိတယ်ပေါ့နော်ဥပမာ Fox မျိုးသူတို့ရဲ့အယူဆအားဖြင့်တော့လည်းကောင်းသူတို့ကောင်းနှီးဆက်တာရှိတယ်အဲ့ဒီတဘာဝကတော့နည်းနည်းများရှိနိုင်ကြတာပေါ့နော်သို့တော့ဘုခုကတော့ pluralism ပုံပေါ့နော်အော် media pluralism အဲ့ဒီဟာကလည်းဒီလိုအခြေအနေမျိုးမှာအရေးကြီးတယ်လို့ကြည့်ရင်လူလူကိုအဲ့ဒီ media ကမြင်စေခြင်းနဲ့ပြောစေခြင်းနဲ့ယူဆစေခြင်းနဲ့စဉ်းစားစေခြင်းနဲ့လမ်းကြောင်းကိုပဲသူတို့ပုံသွင်းကြတာမျိုးတွေဖြစ်နိုင်တယ်ပေါ့နော်ချိုး comment တွေမှာလည်းဖတ်ကြည့်ရခါမှာတွေ့ရတယ်ဟို media တွေကအဖြစ်ပြက်တွေကိုတွေးဆအောင်ပြလို့ဟိုအဖြစ်ပြက်ကပုံပြီးတော့ဟိုအချိန်ကြီးနေဆိုတဲ့ယူဆမျိုးလည်းရှိတယ်ပေါ့နော်ကျွန်တော်ကတော့သဘောမတူတော့ဟုတ်ပြောရရင်တော့မီဒီယာကဖြစ်ပျက်ကိုပဲပြတာမဟုတ်ဘူးနဲ့သူနဲ့ဆက်ဆက်နေတဲ့အကြောင်းအချက်တွေကိုလည်းပြဖို့မီဒီယာပရော်ဖက်ရှင်နယ်ဖြစ်ဖို့လည်းလိုတာပေါ့နော
်အမေရိကန်ပြည်ထောင်စုကဆန္ဒပြပွဲတွေအတွင်းမှာသတင်းမီဒီယာသမားတွေကိုလုံခြုံရေးအာဏာပိုင်တွေဆန္ဒပြသူတွေကဖမ်းဆီးတာတိုက်ခိုက်တာမျိုးတွေရှိပါတယ်ဒီလိုလုံရမျိုးတွေဟာစိုးရိမ်စရာကောင်းပါတယ်လို့နိုင်ငံသားသတင်းတောက်တူဖြစ်တဲ့ဦးတီဟာသွေးကမြင်ပါတယ
်အမေရိကန်မှာဆန္ဒပြပွဲတွေဖြစ်တာကျွန်တော်တွေ့ဦးတယ်ပေါ့နော်ဒါတော့ကြီးမှဒီလိုပြဿနာကိုဖြေရှင်းတဲ့ကိစ္စတွေမှာဟိုမီဒီယာကိုကျချစ်ရှိပေါ့နော်ဒီအာနာရှင်နိုင်ငံတွေမှာမလွတ်လပ်တဲ့နိုင်ငံတွေမှာဖြစ်သလိုမျိုးအာဏာပိုင်တွေအနေနဲ့ဒီမီဒီယာကိုအတိမတော်သတိရတာရောမရှိသေးခြင်းတဲ့သဘောမျိုးပေါ့နော်သတင်းယူမှုကိုတနည်းနည်းမဟုတ်တနည်းနည်းနောက်ချက်တာမျိုးအမေရိကန်မှာကျွန်တော်တော့ပထမဆုံးတွေ့ရတာပဲဆိုတော့တော်တော်လေးဟိုထိတ်လန့်မိတယ်ပေါ့ဗျာဘာဖြစ်လို့လဲဆိုတော့သူတို့ကျွန်တော်တို့ကဆန်အပြစ်သဘောထားပြီးတော့ကျွန်တော်တို့ဒီလိုလွတ်လပ်မျိုးကျွန်တော်တန်းကြီးဒီမှာလည်းရအောင်စူးစမ်းတာပေါ့အာဏာပိုင်တွေကျွန်တော်တို့အုပ်ချုပ်သူတွေကနေပြီးတော့ဒီမီဒီယာတွေပါလာရင်ပို့ရှုပ်မယ်မီဒီယာတွေကတင်ပြမှုကဒီလိုပြိပခါတွေပို့ကြီးနေနိုင်တယ်ဆိုတော့အမြင်မျိုးရှိပုံရတယ်ဆိုတော့ဟိုဒီမီဒီယာတွေကဒီနေရာနေပြီးတော့ဟိုထွက်သွားအောင်မလာရဲအောင် အဲ့လို discourage လုပ်တာပေါ့နော်တော်တော်လေးအံ့ဩမိတယ်တော်တော်လေးတုံ့လုံးမှုတွေဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးသူကတကဘာလုံးအစံထားနေတယ်ကျွန်တော်တို့ဒီအမေရိကန်နိုင်ငံမျိုးမှာဒီလိုကြံရဖြစ်ချင်းမှုอ่ะတကယ်လည်းဒီမိုကရေစီထူထောင်မှုစူးစမ်းနေတိုင်းပြည်တွေကိုပါဟိုဟာတက်ရောက်မှုရှိတယ်ဗျာ
သတင်းမီဒီယာသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာလည်းအမေရိကန်ပြည်တော်စုမှာလက်တလောဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်ပို့ပြီးတော့မှထင်ထင်ရှားရှားတွေ့လာနေရတာပါဝိုင်းရင်သတင်းသမားတဦးလည်းဖြစ်တဲ့ဦးတီဟာသွေးကတော့အစိုးရရဲ့အနေနဲ့သတင်းမီဒီယာရဲ့တန်ဖိုးကိုပိုပြီးလက်ခံဖို့လိုအပ်နေတာကိုအခုအဖြစ်အပျက်တွေကမီးမောင်းထိုးပြနေတယ်လို့မြင်ပါတယ်
ဆိုရဖွဲ့စည်းတွေအုပ်ချုပ်ရေးသမားတွေကဒီမျိုးပြည်ပခါတွေကင်တွယ်တဲ့ခါမှာဒီမီဒီယာသမားတွေကိုတိုက်ခတ်ခြင်းနဲ့အစိုးရအဖွဲ့တွေရဲ့နေရာစဉ်းစားချက်တစ်ခုဖြစ်တဲ့တာပုံမှန်အဖြစ်ဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီမီဒီယာသမားတွေရှိနေတာကတစ်ဖက်လုံးကတိုင်တယ်တာပဲဗျာမီဒီယာကိုကိုယ်တော်တိုက်ကကျွန်တော်တို့ဒါဟိုဒီပြည်ပခါဖြစ်စဉ်တစ်ခုမှာနှစ်ဖက်နှစ်ဖက်ကနေပြီးတော့အတုံးပြူရတယ်အားကိုးရတယ်ကျွန်တော်တို့ကြောက်ကြမှန်တိုင်းတစ်ခုပေါ့နော်ဆိုတော့အဲ့ဒီလိုမတွေးပဲနဲ့ဒီမီဒီယာဟာဒီလိုမျိုးပြည်ပခါတွေဒီလိုမျိုးစာနာပြမှုတွေကိုအားပေးတယ်ဒါထောက်ခံတယ်တရားရည်တဲ့ပုံပြီးကျက်ပြလာအောင်မီဒီယာတွေတင်လုပ်နေတယ်လို့တွေးတယ်ဆိုတော့ဒီသိနေတဲ့ကျွန်တော်တို့ဒီလက်ခွင့်တွေပေါ်မှာကန့်တက်လို့တဲ့ကြေကနာတွေအားလုံးကိုချိန်ချင်းချင်းမရှင်းလို့တဲ့အထူးအပွဲတွေလုံလုံလုံနေတယ်အဲ့လိုလုပ်တဲ့အခါမှာ ground မှာအလုံးလုံးနေတဲ့မီဒီယာသမားတွေကိုဖိလိုက်ရအောင်ကျွန်တော်ထိကြအောင်လုပ်လိုက်တာဟာတနည်းတစ်ပုံနဲ့ကျန်တဲ့မီဒီယာသမားတွေကိုတောက်ရွံ့တော့အောင်ထိတ်လန့်တော့အောင်တင်းမကြည့်ရအောင်လုပ်တာပဲဆိုတော့သူတောင်းမှကောင်းတောင်းမှပဲရေးယူရရင်ဖုန်းနဲ့လိုက်ကောင်းတိုင်းနိုင်မယ်ဒါပေမဲ့ဒါဟာကျွန်တော်တို့ကတော့ဒီတက်ရှိရှိလုပ်တယ်လို့ထင်တယ်စစ်ပွဲတွေတဲမှာလို့ပဲမထားနာပဲအမေရိကန်နိုင်ငံရဲ့ဒီဆန္ဒပြမှုတွေမှာလည်းမီဒီယာသမားတွေအသက်အန္တရာယ်ရှိနေတယ်မင်းတို့ရင်ပဲကောင်းတယ်လို့ပြောကြမှာပါဗျ
လူမဲတွေပေါ်မှာခွဲခြားဆက်ဆံမှုတွေနဲ့ရဲတပ်ဖွဲ့ရဲ့အင်အားအလွန်ကျွံသုံးတဲ့လုပ်ရက်တွေကိုအဆုံးသတ်ဖို့တောင်းဆိုဆန္ဒပြမှုတွေဟာအခုအခါမှာတော့အမေရိကန်ပြည်ထောင်စုသားမကတောင်အမေရိကဥရောပနဲ့အာရှတိုက်နိုင်ငံတချို့ထိပါပြန့်နှံ့လာနေတာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံအလဲပိုင်းစမောစခွန်ခရိုင်မဟာဆိုင်ဒေသမှာအခြေစိုက်ထားတဲ့ AAC အလို့သမားကူညီခရာမှာကူညီဆောက်ရှောက်ထားတဲ့မြန်မာ90ကျော်ကိုထိုင်းအနာပိုင်းတွေကခေါ်ဆောင်သွားတဲ့တဲ့င်းကိုတင်ပြပါမယ်။ကျွန်မအေးမှာပါထိုင်းနိုင်ငံမှာကိုဗစ် -19 ရေးပေါ်ကာလမှာဒုက္ခရောက်နေတဲ့တရားမဝင်မြန်မာနိုင်ငံသားတွေကိုလက်ခံထားမိတာကြောင့်မြန်မာလူသမားတွေကိုအကူအညီပေးနေတဲ့ AAC ကဟာကိုထိုင်းအနာပိုင်းတွေကဝင်ရောက်စီးနင်းနေတာပါ။ဒီနောက်မှာတော့တရားမဝင်မြန်မာအလို့သမားတွေအပါအဝင်ဂေဟာမှာကူညီကယ်ဆယ်ထားတဲ့လူ90ကျော်ကိုဂျွန်လ6ရက်နေ့ကခေါ်ဆောင်သွားခဲ့ကြောင်း AAC အလို့သမားကူညီရေးဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကအခုလိုပြောပြပါဗျ
။ကိုဗစ် -19 ကာလမှာဆက်ယုံပိတ်သွားလို့အလို့သမားတွေကပလေယုံသွားဖမ်းခံတာအဖမ်းခံတဲ့အချိန်မှာပြန်ယူလို့သွားဖမ်းခံတာခန်းကမိကရေကမရှိလို့ဒါပေမဲ့ပလေယုံကမဖမ်းသူတို့ပြန်ပို့လို့မရဘူးဆိုပြီးတော့ပြန်တွက်လိုက်တော့အဲ့ဒီလိုမှလမ်းပေါ်ရောက်လို့ကျွန်တော်တို့ဦးကျော်တိကဆရာတော်ကဒကာကြီးခရီးလေးလမ်းပေါ်မှာဆိုတော့ကူညီထားပါဆိုပြီးတပြီးတော့ဟိုဒကာကြီးကိုကူညီတောင်းတယ်ဆိုတော့ကျွန်တော်လည်းဘာမှပြောမရဘဲနဲ့တို့မှလက်ခံလိုက်တာအဲ့ဒီခလေးတွေကသူများပါတာအမှန်တော့ဒီရက်ထဲမှာကျွန်တော်လူ20စိတ်ထဲထားတာကျွန်တော်ကြေရမှာလူ20စိတ်လို့ခံဆောင်ရင်းနေရတယ်နော်အခုဒီရက်ထဲမှာသူက60ဖြစ်သွားတာကဒီမှာတန်ယုံလာတဲ့သူကလူတုတူဝင်တဲ့သူတွေနဲ့လက်မခံရဘူးအဲ့တော့ကျွန်တော်ဒီလူသမားတွေကိုဒီမှာနေရာကြီးစိတ်ကြေးလေးလို့ဒီမှာထားရပါတော့သူကအဲ့ဒါကိုမင်းတို့တော့ငါတို့အမှုမလုပ်ဘူးငါတို့ခေါ်ဝါမယ်ဆိုပြီးအကုန်လုံးခလေးမွေးစင်းတာကလေးကအကုန်ခေါ်ဝါတာခေါ်ဝါပြီးသူတို့ကတော့အချုပ်တဲဥတော့မထင်ဘူးသူကဖုန်းကြောင်းကြောင်းမှာသူကထားပြီးတော့အဲ condition center ပုံစံမျိုးသူက14ရက်ဝင်ခိုင်းတာပေါ့အဲ့လားမနေ့ကတော့17ရက်ပြန်ပို့တယ်တကယ်ပြန်နေတဲ့လူတွေကသူကပြန်ပို့တယ်အခုနောက်တကယ်ပြန်နေတဲ့လူတွေကိုလည်းသူဆက်ပြီးတော့ပို့ပေးမယ်ခိုက်ပြန်ရတဲ့လူတွေတော့သူတို့ပတ်ဆံရတဲ့ဒီသူတို့အဲ့ဒီ center မှာထားပြီးတော့ကူညီပေးမယ်ကျွန်တော်တို့ကြရတော့ပြန်မလွတ်တော့ဘူးသူလောလောဆယ်အနေထားအဲ့ဒီ
ဂျွန်လ9ရက်နေ့မှာတော့ AC ကရာကခြံစည်းရိုးတွေကိုအရက်သားတချို့ကစတင်ရိုက်ဖြတ်ဖြတ်စည်းခဲ့တာကြောင့်ဒီလောက်ရက်ကိုရပ်တန့်ဖို့မြန်မာတန်ယုံကညှိနှိုင်းပေးခဲ့ရပြီးညနေပိုင်းမှာတော့မြို့နယ်အာဏာပိုင်တွေနဲ့ပြည်လည်မှုရခဲ့တယ်ဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ
်ငါတို့လည်းဟိုရဲကြီးမှားထားလို့တဲ့ငါတို့မြို့နယ်မှားထားလို့ဆိုတော့သူလိုက်ချွေပြီးတော့ခြံစည်းရိုးနားကိုတောက်ဝလောက်ကုန်သွားပြီတန်ယုံကတီးသွားတယ်တန်ယုံကလာတားလိုက်တာအခုတန်ယုံနဲ့ဦးရရအောင်တဲ့တမကြီးရဲ့ညားချက်နဲ့ကျွန်တော်တို့ညီငယ်မှုနဲ့တက်တည်ပြီးတော့ခုနကအစီအစဉ်မှာပြီးရဲပြီးတဲ့အခါကျတော့ကျွန်တော်တို့ကိုရေကြွတေးတယ်လူစုလူတွေတော့မလောက်ပါနဲ့လို့အခုလောလောဆယ်ကျွန်တော်အဲ့အစီအစဉ်ကိုရောက်နေတာပေါ့ဒါပေမဲ့ဒီအရေးတစ်ခုလုံးတော့မဖြူတော့ဘူ
း AAC မြန်မာလူသမားကူညီဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာဒုက္ခရောက်နေတဲ့မြန်မာလူသမားတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့လူလူအခြေပြုအလို့သမားအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီကိဟာမှာတော့လုပ်ငန်းခွင်မှာထိခိုက်ဒဏ်ရာရလို့အမှုရင်ဆိုင်ရသူတွေလောကကနစ်နာကြေးရဖို့စောင့်နေသူတွေကိုလက်ခံဆောက်ရှောက်မှုပေးနေတာပါ ဒါပေမဲ့ထိုင်းနိုင်ငံထဲမှာတရားဝင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းမဟုတ်တာကြောင့်နားလည်မှုနဲ့ပဲမြို့နယ်အာဏာပိုင်တွေကခွင့်ပြုပေးထားခဲ့ပါတယ်။ဒါပေမဲ့တနှစ်မှာစေချိန်တဲ့မင်းနဲ့စစ်ဆေးမှုတွေခံရပြီးအခုလိုမျိုးကိုဗစ် အလုပ်သမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့ပြီးလူသမားရေးကိစ္စတွေမှာနှင်နာကြရဖို့အကူအညီပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။အလုပ်ပြုတ်ပြီးနှင်နာကြရဖို့အမှုရင်ဆိုင်နေရတဲ့အလုပ်သမားတွေကိုယာယီအကူအညီပေးနေတဲ့လုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီကေဟာကိုလည်းပတ်ဖို့အတွက်မြန်မာလူသမားတွေကပဲအလူငွေထည့်ဝင်ကူညီနေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်း
ဗီယိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနှာစင်နိုင်ပါပြီ။ကျွန်မခင်ဗျာသက်ပမနက်ကမှနောက်ဆုံးရှာဖွေတွေ့ရှိခဲ့တဲ့လင်းလိုမျိုးစိတ်ပစ်6မျိုးကဗိုင်းရပ်စ်တွေဟာလူကိုကူးစက်ရောဂါပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့မြန်မာတောရိုင်းတရိတ်ဆန်တွေကလည်းလူကိုကူးစက်တဲ့ရောဂါတွေအကြောင်းလေ့လာနေတယ်ဒေါက်တာအောင်သန်းတိုးကပြောပါတယ်လင်းလိုနဲ့တခြားတောရိုင်းသတ္တဝါတွေမှာတွေ့ရလေရှိတဲ့ဗိုင်းရပ်စ်တွေနဲ့လက်ရှိကမ္ဘာတစ်လွှားကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ဘယ်လိုကွာလဲဆိုတာသိရအောင်အွန်လိုင်းကနေဆက်သွယ်မေးမြန်းထားတာကိုတင်ပြပေးမှာပါ
ဒေါက်တာအန်လန်တိုကိုကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးပေါ့နော်ဟိုဗီဝေးမှာဖြည့်ကြပေးတဲ့အတွက်ပထမဆုံးဒေါက်တာအန်တန်တိုကဒီတောရင်တရိတ်ဆန်နေကနေပြီးတော့လူတွေကိုအဓိကကူးစက်တတ်တဲ့ရောဂါတွေအကြောင်းလည်းလေ့လာနေတယ်လို့ဆိုတော့လေအခုအဲ့ဒီမှာဟိုဗိုင်းရပ်စ်ပေါ့နော်ဟိုဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအခုဆိုရင်တကဘာလုံးမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါဖြစ်နေတယ်ဖြစ်နေတော့လူတွေကကိုရိုနာဗိုင်းရပ်စ်ဆိုတာဘာလဲဆိုတာပထမဆုံးသိချင်ပါတယ်အဲ့တော့ပထမဆုံးကိုရိုနာဗိုင်းရပ်စ်အကြောင်းလေးကိုပြောပြပေးပါ။ဟ
ိုကိုရိုနာဗိုင်းရပ်စ်ကတော့အရင်တည်းကပြန့်နေတဲ့ဗိုင်းရပ်စ်ပါ။လူတွေနဲ့မဟုတ်ဘူးတွေးဆန်နေမှလည်းပြန့်နေ။ဒီကိုရိုနာဗိုင်းရပ်စ်ဆိုရင်အဓိကဝက်တိုအကြောင်းတို့မှာဖြစ်နေတာကြာပြီ။ကိုရိုနာဗိုင်းရပ်စ်ဆိုတာကိုရိုနာဗိုင်းရပ်စ်ရဲ့အဓိပ္ပာယ်ကပေါ်တော့သူက Crown Virus ။သူကသူ့ရဲ့အပြင်ဘက်မှာဒီစူးကျွန်လေးလိုနဲ့ဟိုဒူးရင်းသီးလိုစူးကျွန်လေးအများကြီးရှိတယ်။အဲဒီစူးကျွန်လေးနဲ့မှလူတွေမှာရှိတဲ့ဒီ ACE2 receptor ဒီကျွန်တော်နှာခေါင်းလေးဒီအဆုတ်တွေမှာရှိတဲ့ဒီဒီ cell ကျွန်တော်ရဲ့ cell ပေါ်မှာရှိတဲ့ receptor လေးနဲ့သွားချိတ်ပြီးမှသူကလူတွေရဲ့ခန္ဓာကိုယ်ထဲကိုဝင်ပြီးတော့ဟိုပြန့်ပွားနိုင်တယ်ပေါ့နော်။ဆိုတော့ဒီ receptor လေးကအရေးကြီးပါတယ်ခင်ဗျာ။သူ spike protein receptor လေး
ဟိုသူ့ရဲ့လက်ကလေးတွေပေါ့နော
်။ဟုတ်သူ့ရဲ့လက်ကလေးတွေပေါ့ဒီကိုရိုနာဗိုင်းရပ်စ်တွေဆိုရင်ကျွန်တော်ဒီမှာပုံထဲမှာပြတာလို့ဒီမှာ alpha beta ကမှပြောဆောင်ရှိပါတယ်ဒီကျွန်တော်နဲ့ဆက်ဆက်တဲ့အဲ what the ကြက်တွေမှာဆိုလဲဒီရောဂါတွေဖြစ်နေတာပါအဲပြီးတော့အခုကျွန်တော်အခုဖြစ်နေတဲ့ covid-19 ကကြာတော့ beta coronavirus အမျိုးအစားလဲတာပါဒီ alpha coronavirus ကကြာအရင်ကရိုးတုတ်ကွေးလိုပုံစံဖြစ်နေရလည်းရှိရဲအဲ့ထက်မှမှ beta coronavirus အရင်တုန်းကဖြစ်ပူရဲ SARS ရှိရဲ SARS ကကြာ2003ကဖြစ်ခဲ့ပြီးတော့ MERS ဆိုပြီးတော့ဒီကလောကနေတဆင်ဖြစ်တဲ့အဲ2012တကုန်းကပေါ့နော်ဒီ2019ကကြာတော့အခုကျွန်တော်မသေးကြသေးရတော့ Linux ကနေလာရင်တို့ကတော့အဓိကဖြစ်နိုင်တယ်ဒါ Linux မှာဒီ COVID coronavirus ဆိုတာတွေ့ရဒါပေမဲ့ Linux ကနေတဆင်ကြာကန်တတ္တဝါ reservoir တတ္တဝါရှိ ਉ မယ်အဲ့တတ္တဝါကတော့ဟိုဘာဖြစ်မလဲကျွန်တော်မသိသေးပါဘူးအဲ့ဒါလေးလာစမ်းသပ်နေအောင်ပါပဲခင်ဗျဆိုတော့ဟိုကိုရိုနာဗိုင်းရပ်စ်အနေနဲ့ကသူ့နေရ alpha beta gamma delta ဆိုပြီးမျိုးစုံရှိရယ်ကျွန်တော်ခုနပြောတာအဓိကကိုရိုနာဗိုင်းရပ်စ်အနေနဲ့ကလင်းနှုတ်ရယ်ငှက်ကြယ်ကနေဒီရောဂါပြန့်ပွားတယ်အခုကျွန်တော် nes adika satwe ya ro alpha net beta coronavirus ni ba di lenu wa ni e tsin cha khan tatawa ta khu shi o me a ya ni lu yi si ku la ba de e lu yi ma mho ba o jano ne su myo ni set di myaw de ba yi o le di yoga ku set pyan bwa nai ne bo no di aku jano aku twei ni ye coronavirus ga di tengkwe chan pangolin ma twei ye coronavirus ne ya to to sin ba de အဲဒါ ပေမဲ့ ဒီ pangolin က ဟို တင်းကွေ့ချက် ကို စားလို့ ကျွန်တော် ဖြစ်လာ ဆိုတော့ တအား မပြော နိုင် သေး ပါဘူး ဒီ မွေ မှာ တွေ့တဲ့ corona virus က လင်းနို က နေ တဆင့် ကူးလာ နိုင် တဲ့ ဟာ ပေါ့ နော် ဟို တခြား လင်းနို က နေ တဆင့် ကူ ဟာ alpha နဲ့ beta မှာ ကူ ရယ် ဒီ အခု beta ဟာ မှာ ကြာတော့ လင်းနို က နေ တဆင့် ဂျာကန် နေ ရှိ မယ် ဂျာကန် နေ မှာ လူ ရယ် မဟုတ် ပါဘူး ဒီ ကနေ နေ သူ က တခြား ဂျာကန် တတ္တဝါ ရယ် လည်း ရှိ ရယ် ကျွန်တော် အခု ဆိုရင် ဘယ်လို ပြော နေ ကြလဲ ဆိုတော့ ဟို တချို့ က ကြာတော့ တင်းခွေချက် က ဂျာကန် နဲ့ ဖြစ် နိုင် တယ် လို့ ပြော ရယ် အဓိက အဲ့ဒါ ပြော ရရင် ယူရချက် က တင်းခွေချက် မှာ တွေ့ရယ် corona virus က အခု တွေ့ရယ် covid 19 နဲ့ ဆိုရင် သူ က genome level မှာ ဆိုရင် 96 ရာခိုင် နှုန်း ထိ ဆင် တယ် ဒါပေမဲ့ အဲ့ဒါ pangolin virus လား ဆိုတော့လည်း အဲ့ဒါ တအံ့ မ ပြော နိုင် သေး ဘူး ကျွန်တော် မွေး မှာ တွေ့ရယ် ဒီ corona virus က လည်း အခု လူရဲ့ covid 19 နဲ့ လည်း ဆင် တယ် ဒါပေမဲ့ ဆင် တာ ပဲ ရှိ သေးရယ် မွေး ရက် နဲ့ တဆင့် ဂျာကန် နဲ့ လာပြီး ကူးရယ် လို့ ပြော လို့ မရ တယ် ပါဘူး ကျွန်တော် ဒီ မှာ ဒီ site ထဲ မှာ ပြ ထား ရဲ့ ဒီ bad covid ဒီ ဟာ ကြာတော့ 96 ရာခိုင် နှုန်း ဟောင် တူ ရယ် ဒါပေမဲ့ ကျွန်တော် မှာ အခု ဖြစ် နေတဲ့ covid 19 ယောဂာ နဲ့ က covid 19 ယောဂာ လား ဆိုတော့ မဟုတ် သေး ပါဘူး ဒီ ဟာ ကတော့ တခြား နိုင်ငံ မှာ တွေ့ ဘူး ရဲ့ ဒီ corona virus အမျိုးအစား ပါ
ဆိုတော့ဒီအခုဒီလင်းတို့မှာတွေ့ရတဲ့ဥစ္စာနဲ့အခုဘာနော် coronavirus ဒီကိုရိုနာဗိုင်းရပ်ရှိပေါ့နော်ဆိုတော့လင်းတို့မှာတွေ့တယ်လို့ပြောတာလင်းတို့မှာမြန်မာနိုင်ငံမှာလည်းမျိုးစိတ်တစ်၆ခုတွေ့တယ်လို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဦးဟုတ်ပြောရရင်
ဒီ 6 ခုလုံးကတော့လူတွေကိုအခုလောလောဆယ်အချိန်မှာတော့ကူးစက်နိုင်တဲ့ရောဂါပေးနိုင်တဲ့အချိန်တွေရောမရှိသေးပါဘူး။ဟိုဒီရောဂါစစ်တဲ့ကျွန်တော်ခုနပြောတဲ့ project လုပ်တဲ့အချိန်မှာတော့ကူးစက်နိုင်တဲ့ရောဂါပေးနိုင်တဲ့အချိန်တွေရောမရှိသေးပါဘူး။ဟိုဒီရောဂါစစ်တဲ့ကျွန်တော်ခုနပြောတဲ့ project လုပ်တဲ့အချိန်မှာတော့ကူးစက်နိုင်တဲ့ရောဂါပေးနိုင်တဲ့အချိန်တွေရောမရှိသေးပါဘူး။ဟိုဒီရောဂါစစ်တဲ့ကျွန်တော 都管那些路都没打住那些的，现在起码的 coronavirus 药个那可能没对付，都毕竟那个偏不拉嗦偏不哎，特别没又有这个药个那偏不啊呗，就是吧，可能。
是了，的。coronavirus ka di tarisan niya ni bi lo tawain tarisan niya ni lu lai ku nai ne paw no so lo dan ne patat bi lo no myanmar naingan ma le di tawain tarisan ni ne athi twe ni le lu a myai paw no akhu tadi le asa taw de o di live paw no atet shin ye account ni o yang cha ni da di le taw ta mit da ba ma ma shi paw so lo di ye ambien li ne ne pyo pya pi ba blaw so yin sia kaung de le paw no
di adika sa ne ဒီကတချို့မြန်မာနိုင်ငံမှာဒေသတော်တော်များများတချို့နေရာကြတော့ဟိုပုံမှန်ကျွန်တော်တို့ချက်တီဝက်တီရဖို့ရှားတာတစ်ပိုင်းအဲပြီးတော့တချို့ကြတော့ဟိုမီယိုဖလာရောဝါနာရောစားတာတစ်ပိုင်းအဲ့မှာဘာဖြစ်နိုင်လဲဆိုတော့အခုကျွန်တော်တို့ virus တွေဖြစ်လာတဲ့တောက်လျှောက်ကဟိုကိုယ်ကကိုယ်ရယ်ဆိုတာနဲ့ယောဂအကြီးထားဖြစ်မှာတော့မဟုတ်ဘူးဟိုနေရာရယ်အချိန်ရယ်ကြားခံနေအကုန်လုံး right time right place right person အလုံးစုံညီဝါမပဲယောဂကလို့ဟို virus ကပုံစံပြောင်းပြီး mutate ဖြစ်ပြီးတော့တကယ်အခုလိုကပ်ယောဂဖြစ်လာနိုင်တာပါဆိုတော့အဓိကစားတောက်ရုံနဲ့လည်းမဖြစ်နိုင်သေးဘူးကျွန်တော်ကဘာပါစားတောက်တောက်တောက်ရုံနဲ့လည်းမရသေးဘူးခင်ဗျာကျွန်တော်အနေနဲ့ဒီ ecosystem ဒီခရီးစနစ်တွေကိုလည်းထိန်းသိမ်းဖို့လိုတယ်ဒီကခရီးစနစ်တွေထိန်းသိမ်းမှဥပမာတောကောင်တောထဲမှာနေပြီးတော့လူတွေကလူတွေဘက်ချမ်းမှာနေမယ်မဟုတ်ရင်တောကောင်ကနေလူတွေဘက်ကိုယောဂရေး spill over ပေါ့နော်ယောဂရေးဒီကူးတန်းလာနိုင်တာလာနိုင်ပါရဲ့ခင်ဗျာ
ဆရာအများကြီးတရီထားမှာပေါ့နော
်ထားမယ်ဟုတ်
ဆန်းဆန်းဒီလူတွေကိုကူးဖို့လို့တဆင့်ဆင့်ပြောင်းလာတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါဘယ်လိုမျိုးဒီကိုရိုနာဗိုင်းရပ်စ်ကဘယ်လိုမျိုးကူးလာနေလဲဆိုတာ
အခုလောလောဆယ်ကျွန်တော်တို့ကိုရိုနာဗိုင်းရပ်စ်ဒီကိုရိုနာဗိုင်းရပ်စ်အရှိမဖြစ်တဲ့ SARS ဆိုမာဆိုတာကျွန်တော်လင်းတို့ဝင်မှာငကိုတွေကတိုးစီမှာဗိုင်းရပ်စ်မျိုးစုံရှိပြီးသားကိုရိုနာဗိုင်းရပ်စ်အပြင်တခြားဗိုင်းရပ်စ်တွေလည်းရှိ ਉ မယ်ဒါပေမဲ့တိုးအနည်းငယ်ကတိုးကိုတိုးယောဂါမဖြစ်ဘူးဒါပေမဲ့လင်းတို့ဝင်ကိုဖမ်းပြီးတော့ဟိုကျွန်တော်တို့တောကောင်ရောင်းတဲ့နေရာကြီးရှိတဲ့အချိန်မှာလင်းတို့ရဲ့အပြင်တခြားတောကောင်တွေရှိမယ်အဲဒီအရင်စားစကိစ္စမှာဆိုရင်သူကလင်းတို့ရဲ့ကြောင်ကတိုးရဲ့ဟိုထားရဲအဲ့မှာလင်းတို့ရဲ့ဘယ်လိုဖြစ်လဲဆိုတော့ပုံမှန်အချိန်မှာယောဂရေကိုဟိုမပြန့်ပွားနိုင်တယ်ဆိုပေမဲ့သူကလောင်ရင်ထဲမှာလောင်ကျောက်ထဲမှာထားတဲ့အချိန်ကျရင်သူက stress အရင်ဖြစ်တော့ stress ဖြစ်တဲ့အချိန်ကျမှ virus တွေကတခြားလူတွေစီကူရောကူတဲ့အချိန်မှာမှအမှကြောင်ကရိုးနားထားမိကြောင်ကရိုးစီကူရောအမှကြောင်ကရိုးမှာလည်းအဲသူ့ရဲ့ဟို biology system ရှိမယ်အဲအနေတစ်စက်မှဟိုတိုက်ထုတ်နိုင်တာလည်းရှိမယ်မတိုက်ထုတ်နိုင်တာလည်းရှိမယ်အမှဖျားနေတဲ့အဲကြောင်ကရိုးကိုကျွန်တော်ကစားမိတဲ့အချိန်မှာကျွန်တော်စားရောကစားရတာပါဆိုတော့သူကပုံမှန်ကိုရိုနာဗိုင်းရပ်စ်တွေရှိနေတာကနေဥမာလင်းတို့စားရင်ကျွန်တော်တို့တန်းဖြစ်မလားဆိုတော့ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးကျွန်တော်ခုနပြောလို့ right time right place right person ဆိုရဲအလိုဟို combination အကုန်လုံးပါတယ
်ဆိုတော့ဒီလိုမျိုးယောဂအခုတကဘာလုံးကြောက်နေရတဲ့ဒီကိုရိုနာဗိုင်းရပ်စ်ယောဂပေါ့နော်မကူးဆင်အောင်အဓိကဘယ်လိုလုပ်အောင်လဲပြောပြပေးပ
ါဟုတ်ကျွန်တော်တို့ COVID-19 အနေနဲ့ကကျွန်တော်တို့ယောဂဆိုတာစာမဖြစ်လားနေပြောရရင်ဆိုရင်ဒီယောဂကြီးမဖြစ်အောင်ကျွန်တော်တို့လူတိုင်းအနေနဲ့ကီဟာစနစ်ကိုဟိုထိန်းသိမ်းဖို့ကျွန်တော်တို့အစိုးရအနေနဲ့ရောကျွန်တော်တို့ပြည်သူလူထုအနေနဲ့ရောအကူအညီဝိုင်းဝန်းကူညီဖို့လိုပါတယ်ဒါမှအခုကိုရိုနာဗိုင်းရပ်စ်ကကျွန်တော်တို့ vaccine ထွက်လာပြီးပြီးသွားတယ်ဆိုပေမဲ့ကျွန်တော်တို့ပြီးခဲ့တဲ့10စုနှစ်အခု20ကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့ဒီယောဂအသစ်တွေကထပ်ထွက်လာနေဒီကီဟာစနစ်ပျက်စီးမှုဟိုတောကောင်စားသုံးမှုဒီလိုမျိုးစုံကနေကျွန်တော်တို့ယောဂအသစ်တွေကထပ်ထွက်လာတဲ့အတွက်ဒီကစနစ်ကိုအဓိကထိန်းသိမ်းဖို့လိုပါလိမ့်မယ်။ဟုတ
်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာ
။ဟုတ်ကဲ့။ကျေးဇူးပ
ါ။မင်္ဂလာပါရှင်။ဦးစီးသူအောင်မြင့်ရဲ့ဒီရင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။2020နိုဝင်ဘာအထွေထွေရွေးကောက်ပွဲဘလို့ပုံစံမျိုးဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလာမယ့်နိုဝင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထုတ်ဖော်ပြောဆိုလိုက်ပါပြီ။ဒါပေမဲ့ဘယ်နေ့ဘယ်ရက်ကျင်းပမလဲဆိုတာကတော့တိတိကျကျမကြေညာသေးပါဘူး။ကော်မရှင်တာဝန်ရှိသူတွေပြောဆိုချက်အရရွေးကောက်ပွဲကျင်းပမဲ့နေ့ရက်အတိအကျကို2020တုန်းက3လနီးပါးအလိုမှာကြေညာခဲ့ပြီး2015ခုနှစ်မှာတော့4လကြိုပြီးကြေညာခဲ့တဲ့အကြောင်းအခုလည်းအဲ့လိုမပြောင်းလဲကြေညာမှာဖြစ်ကြောင်းပြောဆိုထားပါတယ်။အခုဆိုရင်နိုမာလာရောက်ဖို့9လလောက်လိုနေသေးတာမို့ကော်မရှင်ကနေရွေးကောက်ပွဲကျင်းပမဲ့ရက်အတိအကျကြေညာတာဟာ2020ဇူလိုင်လအတွင်းဖြစ်နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။အရင်ဆက်အနာရှင်တွေကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကနေစတွေ့ရင်လာမယ့်ရွေးကောက်ပွဲဟာတတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်မှာပါနိုင်ငံရေးပါတီတွေရောပြည်သူတွေကပါစိတ်ဝင်စားနေကြတဲ့လာမယ့်ရွေးကောက်ပွဲဟာ ရှေ့မှာနှစ်ကြိမ်ကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဘာတွေကွာခြားချက်ထူးခြားချက်တွေရှိမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရောဖြစ်နိုင်မလားဆိုတာကုရပလေးလာတင်ပြသွားပါမယ်
မြန်မာနိုင်ငံအတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်ရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်ဆိုတာတွေဟာအရေးကြီးပါတယ်2008ဖွဲ့စည်းပုံခြေခံဥပဒေအရလွတ်တော်ရဲရောက်မဲ့ကိုယ်စားလှယ်၄ပုံတစ်ပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ကြံ၄ပုံ၃ပုံကိုပဲရွေးကောက်ပွဲကျင်းပပြီးရွေးချယ်ရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်တရားမျှတမှုမရှိနိုင်ဘူးဆိုတာပေါ်လွင်ပြီးသားပါရွေးကောက်ပွဲဥပဒေမှာလည်းအားနည်းချက်တွေအများကြီးရှိနေသေးပါကော်မရှင်ဟာနိုင်ငံရေးပါတီတွေကြားရွေးကောက်ပွဲမှာတရားမျှတတာနဲ့ရှင်းပြနိုင်အောင်ဒိုင်းသပွဲဆောင်ရွက်ပေးရမှာလို့ဖြစ်တဲ့ပေမဲ့ဥပဒေထဲမှာတော့နိုင်ငံရေးပါတီတွေအားလုံးရဲ့အထက်မှာရှိနေတဲ့ဘယ်နိုင်ငံရေးပါတီကိုမဆိုဖြတ်သိမ်းခွင့်အာဏာရရှိထားတဲ့အထက်အာဏာပိုင်အဖွဲ့အစည်းတစ်ခုတစ်ဖွဲ့ပြဋ္ဌာန်းထားလိုပါပဲတည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ရင်လည်းသမ္မတအနေနဲ့သူကထင်ပေါ်ကြော်ကြားသည့်ဂုဏ်သတင်းရှိသောပုဂ္ဂိုလ်အဖြစ်ယူဆရဲဆိုုံနဲ့ဥက္ကဋ္ဌကိုရောအဖွဲ့ဝင်တွေကိုပါခန့်အပ်နိုင်တယ်လို့ဖွဲ့စည်းပုံမှာကိုအတိအလင်းပြဋ္ဌာန်းထားတာကြောင့်တရားမျှတတဲ့ဗတ်မလိုက်တဲ့ပုဂ္ဂိုလ်တွေအဖြစ်နိုင်ငံရေးပါတီအများစုကယုံကြည်ဖို့ခက်ခဲစေပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌနှစ်ယောက်စလုံးဟာစစ်ဘိုလ်ချုပ်ဟောင်းတွေဖြစ်ခဲ့ပြီးလက်ရှိကော်မရှင်ဥက္ကဋ္ဌကတော့အရက်သားပညာရှင်ဖြစ်နေလိုပါပဲ
။ရွေးကောက်ပွဲနဲ့ပတ်သက်ရင်လက်ရှိကော်မရှင်လက်ထက်ကြမ်းမှလုပ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတချို့တော့ရှိပါတယ်။အဲ့ဒါတွေကတော့တပ်မတော်သားနဲ့မိသားစုဝင်တွေမဲပေးရမယ့်မဲယုံတွေကိုငကိုတက်တွင်းမှာထားရကနေလာမဲ့ရွေးကောက်ပွဲမှာတက်ပြင်ပထုတ်ပြီးမဲပေးစေမဲ့ကိစ္စပါရှေ့ရွေးကောက်ပွဲနှစ်ခုမှာတက်မတော်သားတွေနဲ့မိသားစုဝင်တွေကိုတက်တွင်းမဲယုံတွေမှာပဲမဲပေးစေတဲ့ကိစ္စပြဿနာအများကြီးပေါ်ခဲ့ပါတယ်အခုလာမဲ့ရွေးကောက်ပွဲမှာတော့တက်မတော်သားတွေမိသားစုဝင်တွေရဲ့မဲပေးပိုင်ခွင့်ရှိသူစီရင်တိတိကျကျပြုစုနိုင်တာကြိုတင်မဲပေးမယ်ဆိုလဲတိတိကျကျမှန်မှန်ကန်ကန်မဲပေးနိုင်အောင်ဆောင်ရွက်တာဘလို့ဖိအားမျိုးမှမရှိပဲတပ်ပြင်ပမဲယုံတွေမှာလွတ်လွတ်လပ်မဲပေးနိုင်မှာမဲယုံနဲ့မဲပေးပုံကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်သူတွေလေးလာစောင့်ကြည့်နိုင်မှာစတဲ့အကျိုးကျေးဇူးတွေရလာနိုင်လို့ပိုပြီးမျှတတဲ့ရွေးကောက်ပွဲဖြစ်လာအောင်အထောက်အကူပြုနိုင်ပါတယ်လွတ်တော်ရင်းထောက်ခံမှုနဲ့နောက်ထပ်ပြင်လိုက်တဲ့နည်းဥပဒေတစ်ခုကတော့လူတယောက်ဟာနယ်မြေဒေသတစ်ခုခုမှာရက်ပေါင်း90ဇက်တိုက်နေရင်အဲ့ဒီမဲဆန္ဒနယ်မြေတွေမှာမဲပေးနိုင်မဲ့ကိစ္စပါငကိုတော့ကတော့ရက်ပေါင်း180ဇက်တိုက်နေမှမဲပေးခွင့်ရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းသားနိုင်ငံရေးပါတီတွေကသဘောမချကြပါဘူးဒေသခံမဟုတ်သူတွေအနေနဲ့ရက်ပေါင်း90နေုံနဲ့မဲပေးပိုင်ခွင့်ရသွားတာဟာသူတို့တိုင်းသားမဲဆန္ဒနယ်မြေတွေကမဲရက်လက်အချိုးအစားပြောင်းလဲသွားစေနိုင်တယ်ဆိုပြီးယူဆလို့ဖြစ်ပါတယ
်တကယ်တော့ရွေးကောက်ပွဲဥပဒေအရကိုမဲဆန္ဒနယ်မြေမှာကိုမနေပဲအဝေးတနေရာရောက်နေသူတွေအနေနဲ့အဝေးရောက်မဲပေးခွင့်စနစ်ဟာရှုပ်ထွေးပြီးအဆင့်လဲအလွန်များပါတယ်။ဒါကြောင့်ရှေ့ရွေးကောက်ပွဲနှစ်ကြိမ်မှာအဝေးရောက်ပြည်သူများပေမဲ့အဝေးရောက်မဲပေးသူရာခိုင်နှုန်းကတော့အလွန်နည်းခဲ့ပါတယ်။အဲ့ဒီရှူထောင်ကကြည့်ရင်တော့နေရာတစ်ခုမှာရက်90နေခဲ့သူတွေကိုမဲပေးခွင့်ပြုလိုက်ခြင်းအပြင်မဲပေးမဲ့သူအရေအတွက်တိုးပွားလာနိုင်ပြီးမဲပေးခွင့်ဆုံးရှုံးသူနှဲသွားနိုင်စရာအကြောင်းရှိပါတယ်။လက်ရှိကော်မရှင်ရဲ့နောက်ထပ်ကြိုးပမ်းမှုတစ်ခုကတော့တိပရောက်နေသူတွေမဲပေးခွင့်မဆုံးရှုံးအောင်စီစဉ်ဆောင်ရွက်နေမှုပါ။အားလုံးသိကြတဲ့အတိုင်းတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေနိုင်ငံသားထွက်အလုပ်လုပ်ကြပါတယ်။တရားဝင်သွားသူတွေရှိတယ်လို့တရားမဝင်သွားရောက်အလုပ်လုပ်နေသူတွေလည်းရှိပါတယ်။နမူနာအားဖြင့်ထိုင်းနိုင်ငံမှာသွားပြီးအလုပ်လုပ်နေသူတန်းနဲ့ချီရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ထိုင်းနိုင်ငံကနေကြိုတင်မဲပေးသူ600ကျော်လောက်ပဲရှိခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေမဲပေးခွင့်ဆုံးရှုံးခဲ့တာပါ။ဒီအတွက်လက်ရှိကော်မရှင်ဟာတန်းနဲ့ချီတဲ့ပြည်ပရောက်မြန်မာတွေမဲပေးခွင့်ရအောင်နှီးပေါင်းစုံနဲ့စ조사နေပြီးအဲ့ဒါသာအောင်မြင်ခဲ့ရင်တော့ရွေးကောက်ပွဲရဲ့အနှစ်သာရပိုပြီးပေါ်လွင်လာပါလိမ့်မယ်။လာမယ့်ရွေးကောက်ပွဲမှာနောက်တစ်ခုပိုလာမယ့်ကိစ္စတစ်ခုကတော့ကမ္ဘာကြီးတစ်ခုလုံး COVID-19 ပြဿနာအောက်ရောက်နေတာမို့အဲ့ဒီအခြေအနေအောက်မှာကျင်းပရမှာမလို့ပါပဲ။နိုင်ငံရေးပါတီတွေအတွက်စီကံချက်အသစ်တွေနဲ့လှုပ်ရှားရမှာဖြစ်ပါတယ်။
ရွေးကောက်ပွဲလေးလာစောက်ကြီးရေးကိစ္စတွေနဲ့ပတ်သက်လို့ကတော့အရင်2015ခုနှစ်တုန်းကအတိုင်းပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောက်ကြီးသူတွေကိုခွင့်ပြုမှာဖြစ်လို့ပွင့်လင်းမြင်သာမှုရှိနိုင်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လာမယ့်နိုဝင်ဘာကျင်းပမဲ့2020အထွေထွေရွေးကောက်ပွဲဟာ အရင်ရွေးကောက်ပွဲနှစ်ကြိမ်ထက်မဲပေးပိုင်ခွင့်ရှိသူတွေပိုပြီးမဲပေးခွင့်ရလာမယ့်အနေအထားတက်မတော်သားနဲ့မိသားစုဝင်တွေစီကနေပိုပြီးတိကျမှန်ကန်တဲ့မဲတွေရလာနိုင်မယ့်အနေအထားစတာတွေတွေ့လာနိုင်တာမို့ပွင့်လင်းလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်မျှော်လင့်နိုင်ပါတယ်အခြားသောဒီမိုကရေစီနိုင်ငံအများစုနီးတူတရားမျှတမှုရှိဖို့ကိစ္စကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တချို့ကိုပြင်ဆင်မှဖြစ်နိုင်ပေဖြစ်ကြောင်းပ
ါဘယ်လိုရှိရနေဖြစ်ပါစီသောရရှင်များရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့တေးလက်ဆောင်ဖြစ်နေဖြောက်ပြပေးမှာဖြစ်ပါတယ်။အခုရင်အဦးဆုံး Messenger မှာစာတို့လေးတွေရေးပြီးတော့နှုတ်ဆက်လာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေစာတို့လေးတွေကိုပြောပြပေးသွားခြင်းပါတယ်နော်။အောင်သစ်ဆိုတဲ့သောရရှင်ကအထူးပဲကျေးဇူးတင်ပါတယ် VOE တဲ့အားလုံးအစဉ်ထာဝရကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံနိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်တဲ့ကျေးဇူးအထူးတင်ပါတယ်မြို့ညွန့်အောင်ဆိုတဲ့သောရရှင်ကတော့အကျေးဇူးအထူးပါတချင်းလေးထုတ်လွှင့်ပေးတာရဲ့ပေးစာလေးဖွင့်ဖတ်ပေးတာရဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောလာတာပါဘဒိုအက်တော့ဆိုတဲ့သောရရှင်ကတော့ VOE အဖွဲ့သားတွေကိုရိုနာကပ်ဘေးဆုကနေလွတ်မြောက်ပါစေကြောင်းခုလိုဆုတောင်းချွေလာပါတယ
် VOE အဖွဲ့သားအားလုံးကျမ်းမာချမ်းသာပြီးကပေးစိုးကြီးကိုလည်းကောင်းမွန်စွာကြော်ဖြတ်နိုင်ကြပါစေ။တရွာလုံးကိုရေဒီယိုတစ်လုံးသာရှိခဲ့တဲ့အချိန်ကလေးက VOE ကိုအားပေးလာတာပါ။အိမ်မှာနေရင်ကဘာနဲ့ပို့ပေးတဲ့ကျေးဇူးကလည်းနှစ်ပေါင်းမနည်းတော့ပါဘူး။အထူးကျေးဇူးတင်ရှိပါရစေ။နောင်လဲအားပေးလိုက်ပါခင်ဗျာ
။တရွာလုံးမှာရေဒီယိုတစ်လုံးပဲရှိခဲ့တဲ့အချိန်ကနားထောင်လာခဲ့တဲ့ဒီသောရရှင်ပထိုအဲ့တော့အခုတော့လေကျမတို့စီကို Facebook Messenger ခင်မီနီးပညာသုံးပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပါ။နောင်လဲအားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်။ကျမရွှင်လန်းပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။နာမည်မဖော်ပြပါနဲ့ဆိုပြီးတော့တလောကပဲစာတစ်စောင်ရေးလာသေးတဲ့ထိုင်းကတော်ရရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သားများကျမ်းမာကြပါစေတဲ့။ကျွန်တော်အစိုးရစီပန်ကြားတာလေးကိုဖတ်ပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။အင်ကိုတော့မပြန်ရသေးပါဘူး။ဘန်ကောက်မှာပဲအလုံးလုံးနေတော့မှတဲ့။မြန်မာပြည်တထုံမြို့ဘင်းလိုရက်ခွက်မယန်းချောင်အလဲပိုင်းမှာနေထိုင်တဲ့အဖေဦးအောင်ဝင်းနေကောင်းရည်လားတဲ့။အဖေနေကောင်းအောင်နေပါတော့ပတ်ဆံမပို့ပေးနိုင်တဲ့အတွက်စိတ်မကောင်းပါဘူးအမေကိုလည်းတိတ်ပြီးတော့တတိရပါတယ်ဒါတို့မိသားစုစားခဲ့တဲ့ထမင်းဝိုင်းလေးကိုတတိရလို့ပါတဲ့အဝေးရောက်သားဘန်ကောက်မှာအလုပ်လုပ်နေတဲ့သားဖြစ်သူအဖေဦးအောင်ဝင်းစီကိုစားရေးလာတာဖြစ်ပါတယ် Dan Redem ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာကိုရိုနာကပ်ဘေးဆိုအနေနဲ့ရှိနေသေးချိန်မှာစီကံကန့်သက်ချက်တချို့ shop ပေးလိုက်တာဖြစ်တင်ပါရဲ့လားဆိုပြီးတော့အခုလိုမျိုးစားရေးပြီးတော့စိုးရင်ကြောင်းပြောလာတာပါ
VOE ကဘာတစ်ခုလုံးမှာကိုရိုနာဗိုင်းရပ်စ်ဖြစ်နေချိန်မှာမြန်မာပြည်ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကခီးသွွာလာခြင်းကန့်သတ်မှုတွေနဲ့ထိန်းချုပ်မှုစီမံစည်းကမ်းတွေရှော့ပေါ်လိုက်တာကရောဂါကိုစိန်ခေါ်သလိုဖိတ်ခေါ်သလိုများဖြစ်နေမလားလို့တွေးမိပါရတယ်။ကျွန်တော်တွေ့ကြုံရမြန်မာပြည်ကလေရင်လိုင်းကားအခြားဒီခီးသွွာလာမှုတွေမှာအလွန်လုံခြုံမှုမဲ့စွာနဲ့ပြည်သူတွေသွာလာနေတာတွေ့မြင်ရလို့ပါ။နောက်တစ်ခုကဒီတရုတ်နိုင်ငံသားအများအပြားလေရင်ခီးစီတွေမှာတွေ့မြင်နေရလို့ပို့ပြီးတော့စိတ်ပူမိပါရတယ်။လူမျိုးခွဲခြားတာတော့မဟုတ်ပါဘူး။သတိထားဆင်ခြင်ဖို့ရွယ်ချက်အနေနဲ့ပြောပြရတာဖြစ်ပါတယ်ကျေးဇူးပါဗျာ
ဟုတ်ကဲ့အခုလိုမျိုးကန့်သက်ချက်တချို့ပြန်ပြီးဖွင့်လိုက်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဘေးရနေကင်းပါရဲ့လားဆိုပြီးဒီသောရရှင်စိုးရိမ်စိမ်နဲ့လှမ်းပြီးမေးလာတာဖြစ်ပါတယ်ရှင်ကိုရိုနာကပ်ဘေးဆိုလို့ဒီကိုရိုနာကပ်ဘေးကြားရောက်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းတော်တော်လေးကိုဒုက္ခကြုံကြရပါတယ်အထူးသဖြင့်ဒီအိန္ဒိယနိုင်ငံတွေမှာတွားရောက်ပြီးအလုပ်လုပ်ကြနေကြတဲ့ဒီထဲမှာတိတိကျကျပြောရမယ်ဆိုတော့စာရွက်စာတမ်းမရှိဘဲနဲ့တရားဝင်တွားရောက်နေထိုင်ပြီးတော့အလုပ်လုပ်ကြနေကြတဲ့မြန်မာနိုင်ငံသားတွေအတော်လေးကိုဒုက္ခကြုံနေရတာပါသူတို့မှာစာရွက်စာတမ်းမရှိတဲ့အတွက်ကြောင့်မလို့အလုပ်အာမခံလည်းမရှိသလိုအလုပ်တွေမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာလုံးဝမရှိဘဲနဲ့အဲ့မှာပြိမ့်ပြီးတော့ဒုက္ခရောက်နေကြတာဖြစ်ပါတယ်ဒီထဲမှာမလေးရှားနိုင်ငံကပဲအဆိုးဆုံးများဖြစ်နေသလားမလေးရှားကသောရရှင်နေစဉ်လို့ view ကိုစာရေးပြီးတော့သူတို့ဒုက္ခတွေကိုရင်းဖွင့်လာတာပါအဲ့ထက်ကတချို့စာတွေကိုကျွန်မဝေမျှပေးချင်ပါတယ်စာတွေအားလုံးကရေးဆိုတွေမတူပေမဲ့လည်းသူတို့ရဲ့ပြောဆိုပြောဟန်နေတဲ့သူတို့ရဲ့ဒီဒုက္ခရောက်နေကြောင်းရင်းဖွင့်လာတဲ့လေတံတွေကထပ်တူကြနေလို့အတော်စိတ်မကောင်းဖြစ်စရာကောင်းပါရဲ့နော်ကိုခိုင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့မင်္ဂလာပါလို့တော့သူကနှုတ်ခွန်းဆက်လာပါသေးတယ်။ကျွန်တော်ကတော့မလေးရှားနိုင်ငံကဂျိုးမျိုးမှာနေထိုင်အလုပ်လုပ်ကင်နေတဲ့ကိုထိတ်ဖြစ်ပါတယ်တဲ့။ဒါကတော့သူကဗမာလိုရေးလာတဲ့အတိုင်းအဲဒီမျိုးနာမည်ကိုကျွန်မအတန်ထွက်လိုက်တာဖြစ်ပါတယ်နော်။ဒီသောရရှင်က
အခုလက်ရှိမလေးရှားနိုင်ငံမှာကျွန်တော်တို့တရားမဝင်လာရောက်အလုပ်လုပ်ကန်နေတဲ့မြန်မာနိုင်ငံသားတွေဟာကိုဗစ် -19 ရောဂါကြောင့်အလုပ်လုပ်ကန်ခွင့်မရရှိကြတော့ပါဘူး။မလေးရှားအစိုးရကလည်း overstay သမားတွေကိုအလုပ်လုပ်ကန်ခွင့်မပေးရဘူးလို့ကြေညာထားတဲ့အတွက်ကြောင့်လည်းတတိတွေကမောင်းထုတ်နေစရာအခန်းတွေလည်းမပေးတော့ပါဘူး။တချို့ဆိုရင်လမ်းဘေးမှာနေထိုင်နေရတဲ့အခြေအနေကိုရောက်နေပါပြီ။အစားအသင့်ရဲ့အနေအချင်းဖြစ်နေကြရပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံနဲ့မြန်မာအစိုးရအနေနဲ့အခုလက်ရှိအချိန်ထိဘာအကူအညီမှပေးတာမရှိသေးပါဘူး။ဒါကြောင့်ကျွန်တော်တို့တရားမဝင်အလို့သမားတွေကိုအကူအညီပေးစေလိုပါကြောင်းမြန်မာနိုင်ငံအစိုးရကို VOA ကနေတဆင့်တင်ပြပေးဖို့အကူအညီတောင်းခံအပ်ပါတယ်ခင်ဗျာ
။မလေးရှားမှာဒီနေထိုင်ခွင့်ကိုရပ်ကျော်ပြီးတော့နေထိုင်တဲ့ overstay တွေဒုက္ခတော်တော်ရောက်နေပါတယ်ဆိုပြီးတော့ဒီသောရရှင်ကတရားမဝင်အလို့သမားတွေဖြစ်နေပေမဲ့မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံသားတွေမလို့အကူအညီပေးစေချင်ပါတယ်ဆိုပြီးတော့အကူအညီတောင်းလာတာဖြစ်ပါတယ်ဒီမလေးရှားကပဲနောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဆောဇော်လင်းဦးဆိုတဲ့သောရရှင်ကလည်
းဒီနေ့မလေးရှားမှာ COVID-19 ကြောင့်ကျွန်တော်တို့မြန်မာလူမျိုးတွေဒုက္ခတွေရင်ဆိုင်နေရပါတယ်တကယ်ကိုအခက်အခဲဖြစ်နေတဲ့သူတွေအများကြီးပါကျန်းမာရေးကြည့်မလားစားဝတ်နေရေးကြည့်မလားနေစရာအတွက်ကြည့်မလားတကယ်အခက်အခဲဖြစ်နေရပါတယ်အလုပ်ကလည်းပိတ်ထားကြတော့အလုံးမလုံးရတော့ပဲဒီတိုင်းပဲအလုံးလက်မဲ့ဖြစ်နေပါတယ်အခုတော်ဒုက္ခရောက်နေပါတယ်ပြန်ဖို့ကလည်းပြန်မရညီမတန်ယုံကလည်းအာခုမရခေါ်မထူးအောင်မထူးဖြစ်နေပါတယ်ဒါကြောင့်မလေးရှားမှာဒုက္ခရင်နဲ့ပိတ်မိနေတဲ့မြန်မာလူမျိုးတွေကိုပြန်ခေါ်ပေးဖို့အစိုးရအနေနဲ့အကူအညီဆောင်ရွက်ပေးစေချင်ပါတယ်အတော်ခက်ခဲဖြစ်နေလို့ပါအကူအညီလိုအပ်တဲ့အတွက်နိုင်ငံတော်သမားကြီးစီကိုမလေးရှားမှာရှိတဲ့သူတွေရဲ့အခက်ခဲကိုသိရအောင်တင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမရာကြီးအနေနဲ့ဒီမလေးရှားမှာရောက်နေတဲ့သရရှင်ရဲ့အခက်အခဲကိုသိရှိနားလည်နိုင်ဖို့ပါဆိုပြီးတော့ဒီသရရှင်က VOA ကတဆင့်အရင်ဖွင့်လာပါတယ်ရှင်။ San Therimon ဆိုတဲ့ညီမကတော့စာတူတူလေးရေးပြီးတော့ပြောလာတာပါ Messenger ကနေပြီးတော့တင်းမှာကြေညာပြီးတော့ပြောပြပါအောင်နဲ့ overstay တွေအရင်ဒုက္ခရောက်နေပြီးတော့အကူအညီတွေလိုအပ်နေပါတယ်။မလေးရှားမှာရောက်နေတဲ့ overstay တွေကိုစားအကူအညီတောင်းပြရစီရှင်တဲ့။သူကခက်တူတူပဲရေးလာတာပါ။ဒီမှာနောက်ထပ်သရရှင်ညီမငယ်တယောက်ကတော့သူကတော့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်စီကိုတိုက်ရိုက်သူရည်ညွှန်းပြီးတော့စာရေးပြီးတော့အခုလိုမျိုးအကူအညီတောင်းခံလာပါတယ်
။အမေစုရှင်မလေးရှားမှာရောက်ရှိနေတဲ့သူများအားလုံးရဲ့ကိုယ်စားတောင်းဆိုပါရစေလားရှင်။အခုမလေးနိုင်ငံမှာရှိတဲ့ overstay တွေအားလုံးအလုံးမရှိတာတုံးလာတဲ့ရောက်နေပါပြီ။တတိတွေကလည်းအလုံးမပေးကြတော့ပါဘူး။အိမ်ရှင်တွေကလည်းအိမ်ပေါ်ကနေနှင်ချနေပါပြီ။လမ်းဘေးကိုရောက်တဲ့သူတွေတံတားအောင်မှာနေရတဲ့သူတွေအများများနေပါပြီ။စားစရာလည်းခက်ခဲရှိနေကြပါတယ်ပရာဟိတအဖွဲ့တွေရှိပေမဲ့လည်းလမ်းက block check တွေကြောင့်နေရာအနှက်အကူအညီတွေမရကြပါဘူးတအားလည်းအဖမ်းခံနေကြရပါတယ်တချို့ဆိုရင်နေစရာစားစရာအခက်ခဲကြောင့်ရဲစခန်းအထိသွားပြီးတော့အဖမ်းခံနေကြရပါတယ်ဒါကြောင့်အမေကူညီမှသာရနိုင်မှာမို့အမေကူညီပေးပါနော
်စားစရာမရှိလို့ရဲစီမှာတော့မှတမင်တကာသွားပြီးတော့အဖမ်းခံနေကြပါတယ်တဲ့အမေကူညီမှရမှာမလို့ကူညီပေးပါတဲ့အာဂုတကြီးနဲ့ပြောလာတာပါဖြိုးချော်ဆိုတဲ့သောရရှင်ကလည်းဒီမှာကျွန်မဖြတ်ပြောရမယ်ဆိုတော့ဒီစာတွေကဒီသောရရှင်ရဲ့ခလုံးရဲ့ဒုက္ခတွေကတူတူပဲမလို့စာတွေကစင်တူယုံမားဆိုသလိုရှိပါတယ်ဒါပေမဲ့သူတို့ခံစားနေရတဲ့ဒုက္ခတွေကလည်းတူလို့ပါဒါပေမဲ့လည်းဒီသောရရှင်ရဲ့စာတွေကိုထပ်တူနေပါရေးလာကြတဲ့သောရရှင်ရဲ့စာတွေအများကြီးမလို့ကျွန်မတချို့ကိုပဲကောင်းထုတ်ပြီးတော့ဖော်ပြပါရနော်သောရရှင်ဖိုးချော်က
ကျွန်တော်တို့မလေးရှားရောက်ထောက်ထားမဲ့ရွှေပြောင်းလူသမားတွေမလေးရှားမှာပြိမိနေတာ3လကျော်ပါပြီကြကြလာဒီနေ့အများအစားတော့အနေနဲ့အရန်ခက်ခဲနေကြရပါတယ်အလို့အကံမရှိတာကြောင့်အိမ်လာစားမပေးနိုင်ဒီလိုနဲ့နေစရာတော့မရှိကြတော့ပါဘူးစိတ်တည်းရကြဆင်းမှုကအစအကျက်တဲမျိုးစုံနဲ့ရင်ဆိုင်နေရတာပါမြန်မာတန်ယုံကိုအကူအညီတောင်းပေးမယ်လေဘာအကူအညီမှမရပါဘူးမြန်မာပြည်ကိုပြန်ဖို့ကလမ်းတွေအားလုံးနဲ့ပိတ်ထားလို့ပြန်လို့လည်းမရဘူးလေထိုင်းစင်ကာပူကိုရီးယားတရုတ်ဒီလိုတခြားနိုင်ငံတွေကလူတွေကိုပဲခေါ်ပေးနေတာကြားရပါတယ်မလေးရှားကလူတွေကိုတော့ဒီကနေ့ထိဘာအစီအစဉ်မှလုံးမပေးသေးပါဘူးအခုဇော်ရီလိုဖြစ်နေတာ3လကျော်ကြာခဲ့ပါပြီကျွန်တော်တို့မလေးရှားရောက်အထောက်အထားနဲ့ရှေ့ပြောင်းအလို့သမားတွေအမိမြေပြန်နိုင်ရေးနိုင်ငံတော်ဆွေးနွေးအနေနဲ့စီစဉ်ပေးပါလို့အထူးပဲမေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာ
သူကလည်းအထောက်အထားနဲ့ရှေ့ပြောင်းအလို့သမားတွေဒုက္ခအများကြီးရောက်နေရပါတယ်အလို့မရလို့အိမ်သားစာလည်းမပေးနိုင်နေစရာမရှိစိတ်တည်းရေးရာကြာဆင်းမှုတွေနဲ့လည်းကြုံနေရပါတယ်တခြားနိုင်ငံသားတွေကိုကူညီနေတာတွေ့လို့မလေးရှားကဒုက္ခရောက်နေတဲ့မြန်မာအလို့သမားတွေကိုလည်းကူညီပါအောင်ဆိုပြီးတော့သူတနာခံလာတာဖြစ်ပါလေ။ဒါကတော့ COVID-19 ကပ်ဘေးရောဂါဆိုကြောင်နိုင်ငံတကာမှာရောက်ရှိနေတဲ့ဒုက္ခရောက်နေတဲ့မြန်မာတွေထဲမှာမလေးရှားမှာတရားမဝင်တောင်းတင်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေစီကအကူအညီတောင်းခံလာတဲ့စာတွေဖြစ်ပါလေရှင်။ သူတို့မျှော်လင့်နေတယ်လို့ပဲတခြားနိုင်ငံတွေလည်းအကူအညီပေးနေတာမလို့မလေးရှားကလည်းတကယ်တမ်းကျတော့အစိုးရကပြန်ပြီးတော့ခေါ်ဆောင်မှုတွေလုပ်နေပါတယ်ဒါပေမဲ့ဒီလိုစာရွက်စာတမ်းမရှိဘဲနဲ့ဟိုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းအများကြီးမလို့အဲ့လိုလူမျိုးတွေရဲ့ဒီကန့်ကြမ္မာကအခုလိုတော်တော်လေးကိုဆိုးဆိုးရွားရွားအခြေအနေနဲ့ကြုံတွေ့နေရပြီးတော့သူတို့ဘလို့အခြေအနေကိုဆက်ပြီးရင်ဆိုင်ကြော်ဖြတ်ရအောင်မယ်ဒီကိစ္စကိုမြန်မာအစိုးရသိရှိပြီးတော့ကင်တွယ်ပေးမှလားဆိုတာကတော့မသိကြတဲ့အနေအထားဖြစ်နေပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။မြမတိချစ်သောရရှင်တွေအတွက်မြမတချင်းလေးတစ်ပုံနဲ့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားချင်ပါတယ်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်သောရရှင်ကမြန်မာတချင်းလေးတို့နဲ့ဖြောပြပေးကြပါရစေ။ဒီတချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းတချင်းသစ်လို့ပြောလို့ရတဲ့တချင်းဖြစ်ပါတယ်။ဝိုင်းစုခိုင်သိတည်ဆူထားတဲ့အချစ်နဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတပတ်မြစ်တာဒီလက်ဆောင်ပေးကြပါရစေ။ဒီတချင်းလေးကတော့ကွဲလွန်သူတရစ်ဆရာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကမေခလာတည်ဆူထားတဲ့တချင်းလေးဖြစ်ပါတယ်။မေခလာရဲ့အံ့ရောအံ့ရောဆိုတဲ့ TV စီးရီးမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့တော့ငါရောဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆိုထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆိုထားပါတယ်เนาะ။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆိုထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်เนาะ။ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ပြည်သူချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ Nine no me take the deal again.
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဥရောပပါလီမန်အမတ်တယောက်ဘောင်းမီဒိုနဲ့ဗီဒီယိုအစည်းအဝေးတက်မိတဲ့အတွက်ပါလီမန်အစည်းအဝေးတစ်ခုအတွင်းပြုံးစရာဖြစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကစူပေါင်းဝန်းနေကြတဲ့နေရာလေးတစ်ခုအကြောင်းပြောပြပေးပါမယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗျ။ကိုရိုနာကပ်ရောဂါကာလအိမ်ကနေအွန်လိုင်းဗီဒီယိုနဲ့ခေါ်ဆိုပြီးအစည်းအဝေးတက်တဲ့ဥရောပအမတ်တယောက်ဘောင်းမီတိုနဲ့အစည်းအဝေးတက်မိတဲ့အတွက် ပါလီမန်အစည်းအဝေးတွင်ပြုံးစရာဖြစ်ခဲ့ပါတယ်။အပေါ်အင်ဂျီလက်ရှိဝတ်ထားပေမဲ့အောက်ကဘောင်းမီတိုလေးနဲ့ဂရင်ပေါ်မှာထိုင်ရင်းအွန်လိုင်းဗီဒီယိုအစည်းအဝေးကိုတက်မိတာပါ။သူကတော့အိုင်ယာလန်နိုင်ငံကဥရောပသမဂ္ဂပါလီမန်ကိုယ်စားလှယ်တစ်ယောက်ဖြစ်တဲ့လူမင်းဖလန်နန်ဂန်ပါ။ဒီကိစ္စနဲ့ပတ်သက်ပြီးသူ့လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter မှာဖြေရှင်းချက်ရေးတဲ့အခါလူတွေအတွက်သဘောကျစရာပိုဖြစ်ခဲ့ပါတယ်။သူရေးခဲ့တာကအပြေးလေးချိန်ခံလုပ်ပြီးပြန်လာခဲ့တာ2မိနစ်လောက်ပဲရှိပါသေးတယ်။ကြည်ကောင်းအောင်အပေါ်အင်ဂျင်ဝတ်ထားမယ်လို့ဆုံးဖြတ်မိလို့တော်ပါသေးရဲ့လို့ရေးခဲ့တာပါ။ကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေဖို့နဲ့အိမ်ကနေအလုပ်လုပ်ကြရတဲ့သူတွေအတွက်အစည်းအဝေးတက်ဖို့အွန်လိုင်းဗီဒီယိုခေါ်ဆိုမှုကိုပဲအားထားနေရတာပါခင်ဗျာ။
နယ်သာလန်နိုင်ငံတောင်ပိုင်းကစပွဲထိုးဆက်ယုံလေးသုံးယောက်အကြောင်းတင်ပြပေးပါမယ်။မန်စထရစ်မြို့မှာရှိတဲ့ဒါဒါဝမ်အာရှအစားတောက်ရောင်းချတဲ့ဆိုင်မှာစပွဲထိုးတဲ့ဆက်ယုံလေးသုံးယောက်နာမည်ကတော့အေမီ၊အေဂါနဲ့ဂျိမ်းစ်တို့ဖြစ်ပါတယ်။လူထုဆက်ယုံကလေးတွေကိုဗိမ်းတက်ထားတာဖြစ်ပြီးတော့စားစရာတွေဖို့အတွက်လမ်းမောင်းတွေကိုလည်းတိစောက်ထားပါတယ်။ဆက်ယုံကစားစရာတွေကိုချပေးတာဖြစ်တဲ့အတွက်လူတွေလိုတော့မနူးညံ့ပါဘူး။စားစရာတွေကိုစက္ကန့်20အထက်မှာယူဖို့ဆက်ယုတ်ကသတိပေးပြီးလူတွေယူသွားပြီးပြီဆိုရင်တော့သူ့ဘာသာသူနောက်ပြန်ဆုတ်သွားပါတယ်။တရုတ်နိုင်ငံမှာဆိုရင်အခုလိုဆက်ယုတ်လေးတွေကိုသုံးတာတော်တော်များလာနေပြီဖြစ်ပြီးနယ်သာလန်နိုင်ငံမှာကတော့အခုလိုဆက်ယုတ်စပွဲထိုးသုံးတဲ့ဆိုင်အနည်းငယ်ပဲရှိပါသေးတယ်။လောလောဆယ်မှာတော့ဒီဆက်ယုတ်လေးတွေကိုအေးနဲ့တောက်စရာကိုပဲတည်ယူပို့ဆောင်ခိုင်းတာဖြစ်ပြီးနောက်ကျရင်တော့ဝန်ဆောင်မှုတွေကိုထက်ပြီးတူချက်သွားဖို့ကိုလည်းစားတောက်ဆိုင်ပန်းရှင်ကမျှော်လင့်နေပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆန်တွေကိုဇွန်လ1ရက်နေ့ကတည်းကပြန်လည်ဖွင့်လှစ်လာနိုင်ခဲ့တာဖြစ်ပြီးတဆိုင်မှာလူအများဆုံး30ပဲလက်ခံရမှာဖြစ်တယ်လို့စပွဲတစ်လုံးနဲ့တစ်လုံးကြားမှာ9ပေခွာထားတာဖြစ်ပါတယ်ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့က We Breathe ငါတို့ဝမ်းနဲ့လွမ်းဆွတ်ဖူးဆွေးကြတယ်ဆိုတော့စူပေါင်းဝမ်းနဲ့ကြတဲ့နေရာလေးတစ်ခုအကြောင်းပြောပြပေးပါမယ်။ကိုရိုနာကပ်ရောဂါကြောင့်တည်ဆုံသွားကြတဲ့သူတွေအတွက်ကျန်ရစ်သူတွေကခက်ခွာခွာစူပေါင်းတွေးဆောင်ကြတဲ့နေရာလေးဖြစ်ပြီးတော့သုံးသက်သားပြပေါ်မှာစာလုံးအကြီးကြီးနဲ့ We Grieve လို့ရေးထားတာပါ Stanford Hill ရပ်ကွက်မှာတည်ရှိတာဖြစ်ပြီးတော့ Saint Thomas ဘုရားကျောင်းရဲ့လက်ထောက်ဂိုင်းအုပ်ဆရာတော် William Taylor ကဦးဆောင်စီစဉ်ခဲ့တာပါမူဆွေးကြသူတွေဟာအပတ်စဉ်ကြာသာပတေးနေ့တိုင်းတွေးဆောင်ကြပြီးတော့တည်ဆုံသွားသူတွေရဲ့နာမည်ကိုသစ်သားပြပေါ်မှာဆက်ကူလေးတွေနဲ့ကပ်ပြီးကောင်းလောင်းထိုးကြသလိုခိတငိန်တက်ပြီးဒေဆုံးသူတွေကိုတတိယကြပါတယ်။လာရောက်ကြသူတွေကတော့ပူဆွေးကြုံနေမဟုတ်ပဲတဦးနဲ့တဦးစောင့်ရှောက်ကြမြစ်တာထားကြတာကိုလည်းတွေ့ရလို့ကျေနပ်တယ်လို့ပြောပါတယ်ခင်ဗျာ
။ဒီနေ့ဦးနေနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပြီးမှာဖြစ်ပါတယ်။မေဂန်မီအောင်စုမှာမေလ25ရက်နေ့ကရဲကဖမ်းဆီးထားစဉ်လူမဲမျိုးသား George Floyd တည်ဆုံသွားတာနဲ့ပတ်သက်ပြီးတော့လူမျိုးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်တဲ့လုပ်ရည်တွေကိုစန့်ကျင်တဲ့အနေနဲ့ Washington မြို့တော်ပါဝင်အမေရိကန်နိုင်ငံတော်ဝန်ကတခြားမျိုးတွေနဲ့ကမ္ဘာတဝန်းမှာပါမနေ့ကလူတွေထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။အမေရိကန်က New York, Chicago, San Francisco, Minneapolis နဲ့တခြားမျိုးတွေပါဝင်ကမ္ဘာတဝန်းကမျိုးတွေမှာမနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းလူမျိုးရေးတရားမျှတမှုရှိဖို့နဲ့ရဲတပ်ဖွဲ့အတွင်းမှာစနစ်တကျပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပြီးတော့ဆန္ဒပြပွဲအများစုဟာလည်းငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။ Washington DC မြို့တော်မှာလည်းမနေ့ကရာသီဥတုတွေပုံပြင်းတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာအင်မီတော်ပါဝင်လွှတ်တော်နဲ့အမျိုးသားရင်မြင့်တဝိုက်မှာလူတွေတောင်းနဲ့ချီပြီးတော့ငြင်းငြင်းစွာဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ British နိုင်ငံလန်ဒန်မြို့မှာစနေနေ့ကလုပ်ခဲ့တဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ဝင်14ယောက်ထဏ်ရန်ရသွားတဲ့ပုံမှန်အန်အော်တုံလုံးမိပြီးတော့ဒါဟာလုံးဝလက်ခံနိုင်စရာမကောင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့လန်ဒန်ရဲတပ်ဖွဲ့ရဲ့ GK Crusader Dick ကဒီနေ့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စု Minneapolis မြို့မှာလူမဲမျိုးသား George Floyd ဆုံးနာနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ရဲ့ရက်စက်တဲ့လုပ်ရည်ပုံမှာကန့်ကွက်တဲ့အနေနဲ့လူတွေထောင်နဲ့ချီပြီးတော့လန်ဒန်မှာမနေ့ကစုဝေးဆန္ဒပြခဲ့ကြတာပါ။ဒါပြင်ဟောင်ကောင်ကအမေရိကန်ကောင်စုဝေယုံရှိမှလည်းလူတွေဒါဇင်နဲ့ချီပြီးတော့ဒီနေ့မှာသွားရောက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်သမ္မတအေဗီဒေါ်ရှေးကဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့နှစ်နေမှာတုန်းကလူစုခွဲပြီးရှင်းလင်းဖယ်ရှားဖို့အတွက်သူ့အမိန်ပေးခဲ့တာမဟုတ်ဘူးလို့အမေရိကန်ရှေ့နေချုပ်ဝီလျံဘားကပြောလိုက်ပါတယ်။အေဗီဒေါ်ရှေးလာဖေးရဲ့ရင်မြင်ကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံပေမဲ့ဒီအမိန်ကိုသူပေးခဲ့တာမဟုတ်ကြောင်း AP သတင်းဌာနနဲ့တောက်ကြနေကတွေးဆမိန့်မှန်းကမှအမေရိကန်ရှေ့နေချုပ်ကပြောပါတယ်။ဒီပညာမှာလာရောက်ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့အတွက်ရှင်းနေကြုတ်ကအမိန်ပေးခဲ့တာဖြစ်တယ်လို့သမ္မတအင်မီရိုနဲ့ခြားလူတွေကထပ်တလဲလဲပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ရှင်းနေကြုတ်ကအသေးစိတ်ရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ တနင်္ဂနွေနေ့ညဘက်စီစဉ်တွေကတော့ဒီလောက်ပါပဲ VOA စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဂျန်နိုင်ပါခင်ဗျာ
This program has come to you from the Voice of America, Washington.